နာတော်နှစ်2555မြန်မာကောဇာတက္ကရ1383ခုနှစ်ဝါဆိုလပြည့်ကျော်နေ့ရက်ခရစ်နှစ်2011ခုနှစ်ဇူလိုင်လ18ရက်တနင်္ဂနွေနေ့ည9နာရီအချိန်အမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်မြောက်ပိုင်းဆန်ဖရန်စစ္စကိုဘေးအေရီးယားဒေးလီစီတီဆရာမွန်ဒီဒယ်ရီထေရဝါဒဓမ္မအသင်းတရားဌာန၌ထေရဝါဒဓမ္မအသင်းကကျင်းပတဲ့ထေရဝါဒဓမ္မအသင်းကစီစဉ်ပြီးတော့ကျင်းပပြုလုပ်တဲ့ထေရဝါဒဓမ္မသင်တန်းမှာဦးဇင်းတို့မြတ်ဗုဒ္ဓအလိုတော်ကြဘဝရဲ့အနှစ်သာရကိုရှာဖွေခြင်းဆိုတဲ့အကောင်းဆုံးနဲ့တနင်္ဂနွေနေ့တိုင်းဓမ္မဒါလတရားအလိုပေးလို့သွားလာဒီတစ်ပတ်မှာတော့ဦးဇင်းတို့မေဇီမနိကေမေဇီမပန္နတာပါဠိတော်မှာသာရှိတဲ့ဒီဃနခတုတ်ကိုအခြေခံပြီးတော့ဥစဉ်တို့တရားအလုံးပေးလို့တော့မှာဖြစ်ပါတယ်အဲ့တော့မြတ်စွာဘုရားမိန့်ထားတာတစ်ခုရှိတယ်ဘဝဆိုတာကိုနားလည်ဖို့မြတ်စွာဘုရားကဥပမာလေးတစ်ခုပေးတယ်အိမ်ကြီးမီးလောင်နေဆိုရင်အဲ့ဒီအိမ်ထဲကမီးလောင်နေတဲ့အိမ်ကြီးတွေကကိုယ့်အတွက်ရနိုင်တဲ့ညဆွဲထုတ်ပါဆွဲထုတ်လို့ရနိုင်တဲ့ညသည်မိမိတို့အတွက်အိမ်သူအိမ်သားတွေအတွက်အထိုင်လျောက်အားကိုးစရာဖြစ်တယ်အသုံးချစရာဖြစ်တယ်အသုံးပြုစရာဖြစ်တယ်အဲ့ဒီနေတူပဲဦးဇင်းတို့တင်နန်းတို့တင်နန်းသားတွေအကုန်လုံးဘဝခန္ဓာရရှိထားတဲ့ပုဂ္ဂိုလ်ရဲ့ဘဝခန္ဓာဟာမီးလောင်အိမ်ကြီးနဲ့အတူတူပဲ။ဘာမီးတွေလောင်နေတာလဲ။ဇာတိဆိုတဲ့အဖြစ်မီးတွေ၊သရာဆိုတဲ့ရင့်ရောခြင်းမီးတွေ၊မရဏဆိုတဲ့ပျက်စီးတဲ့မီးတွေ။ဖြစ်ခြင်း၊ရင့်ရောခြင်း၊ပျက်စီးခြင်း။ဒီဇာတိသရဏမီးဟာပဋိသင်္ဍေတည်နေတဲ့အချိန်ကနေစပြီးတော့ကိုယ်တိလောင်နေတာပဲ။နောင်လည်းပဲဒီလိုဘဝခန္ဓာတွေရနိုင်အောင်မယ်ဆိုရင်ဒီမီးတွေနဲ့မကင်းနိုင်ဘူးဇာတိဇရာမရဏမီးတွေနဲ့ကြုံတိုင်းကြုံတိုင်းတခါတောကပရိဒေဝဒုက္ခဒေါမနတဥပါယတလို့ခေါ်တဲ့မီးတွေကထထတောက်ပြန်တော့အခါရခက်တယ်အဲ့တော့ဒီလိုမီးတွေတောက်လောင်နေတဲ့ခန္ဓာအိမ်ကြီးတွေကနေမိမိတို့အတွက်အားကိုးရမယ်အနှစ်သာရတွေကိုမမေ့မလျော့ထုတ်ယူဖို့လိုအပ်ပါတယ်ဒါမြတ်စွာဘုရားเนาะနေရာတွေကျွန်တော်များများအမြဲတမ်းခေါ်ကြတော့မှုပါလေအဲ့ဒီဒေသနာတော်ကိုဦးဇင်းတော်ဦးထိပ်မှပန်ဆင်ပြီးတော့ဒီကနေ့တင်နန်းသူတင်နန်းသားတွေအနေနဲ့ဒီလိုဓမ္မတင်နန်းတွေတက်တယ်ဆိုတာဘဝရဲ့အနှစ်သာရကိုဘယ်ပုံပဲနည်းထုတ်ကြတယ်ဒီဘဝခန္ဓာကြီးဟာဇာတိဇရာမရဏမီးတွေတောက်လာနေတဲ့ဘဝခန္ဓာကြီးကိုဦးဇင်းတော်အနှစ်သာရကြက်အောင်ဘယ်လိုအသုံးချမလဲမြတ်စွာဘုရားသည်ကျင့်စဉ်တော်များများကိုတုတ်တံပိဋကမှာပဲအဓိကထားဟောပါတယ်ဝိနည်းပိဋကဆိုတာကရဟန်းတော်များအတွက်အဘိဓမ္မာပိဋကဆိုတာလည်းပဲမြတ်စွာဘုရားရဲ့တပ္ပဉ္စတဉာဏ်တော်အစွမ်းပြပိဋကတော်ကြီးဖြစ်တယ်အဲ့တော့ဦးဇင်းတို့ကျင့်စဉ်တွေကိုအဓိကထားပြီးတော့ဖော်ပြတဲ့ပိဋကတော်ကတုတ်တံပိဋကပဲဖြစ်တယ်ဒီကျင့်စဉ်တွေကိုအဓိကထားဖော်ပြတဲ့တုတ်တံပိဋကလာတုတ်တော်တွေကိုဦးဇင်းတို့တက္ကရာကမာတွေကိုတိုက်ရိုက်ဦးဇင်းတို့ကကြပေးမယ်ဦးဇင်းတို့ရဲ့ကိုယ်ပိုင်အယူဆတွေမပြောဘဲနဲ့မြတ်ဗုဒ္ဓအလိုတော်ကြပိဋကတော်တွေရဲ့အယူဆတွေကိုပဲဦးဇင်းတို့ရှင်းလင်းတင်ပြဆွေးနွေးတော့မှာဖြစ်တယ်ဦးဇင်းတို့ပို့ချချက်သည်ကိုယ်ပိုင်အယူဆလုံးဝမပတ်အောင်ဖရာအလိုတော်ကြပဲဖြစ်အောင်သင်္ကန်းနဲ့မှတ်တမ်းတင်ထားတဲ့ပိဋကအလိုတော်ကြပဲဖြစ်အောင်ဦးဇင်းတို့ဒီတိုင်းပဲသင်တန်းပို့ချပါတယ်အဲ့တော့ဒီလိုအနှစ်သာရကိုရှာဖွေတဲ့နေရာမှာဘာတွေဟာအနှစ်လဲဒါကိုเนาะဦးဇင်းတို့ခွဲခြားစိတ်ဖြင့်နားလည်ကြည့်တော့သီလသမာဓိပညာဆိုတဲ့ကြားနေကြစကလုံးသုံးလုံးတွေ့ပါတယ်အဲ့ဒီထဲမှာအဓိကအနှစ်သာပညာအနှစ်အဲ့ဒီပညာအနှစ်သည်ဝိပဿနာပညာအနှစ်အဲ့တော့ဝိပဿနာပညာအနှစ်ကဒါလေဦးဇင်းတို့ပြီးခဲ့တဲ့အပတ်ကသင်ခဲ့တဲ့ဓာတ်ုခန္ဓာပမတုတ်တော်လာအတိုင်းနဲ့ခင်ဗျာမြည်ရည်အရင်ကြီးဟာသမုဒ္ဒရာဘက်ကိုပဲစီးနေတာဖြစ်တဲ့အတွက်ကြောင့်ဒီကင်္ကာမြည်ရဲမှာမျောပါလာတဲ့တစ်တုံးကြီးဟာသမုဒ္ဒရာကို အန္တရာယ်ရှိမျိုးမကြုံဘူးဆိုရင်ဧကံရောက်ကိုရောက်မှာပဲဒီတူပဲဥစဉ်တို့တရားဓမ္မတွေဘဝအနှစ်တာရထဲမှာရှာတဲ့အခါဘဝကိုယင်းဤပြုပြီးတော့နော်အတိစိတ်ကိုယင်းဤပြုပြီးတော့ဝိပဿနာဉာဏ်ပညာအနှစ်ဆိုကိုရအောင်ရှိမယ်ဒီဝိပဿနာဉာဏ်ဆိုတဲ့တမ္မာဒိဋ္ဌိရေးအရင်ကဘယ်ဘက်ကိုစီးနေတာလဲဝိမု ക്തി ဒုက္ခလို့ခေါ်တယ်နိဗ္ဗာန်ဆိုတဲ့ပင်လေသမုဒ္ဒရာဘက်ကိုအမြဲတမ်းစီးဆင်းနေတာဖြစ်လို့ဒီတိုင်းလာလျှောက်ရဝိမု ക്തി ဒုက္ခလွမြောက်မှုချမ်းသာကိုဘဝရဲ့အနှစ်သာရအစ်စ်ပန်းတိုင်ကိုတွေ့အဲ့တော့ဦးဇင်းတို့တတ္တဝါတွေဟာဒုက္ခကိုကြောက်တယ်ချမ်းသာကိုတို့ကြတယ်ချမ်းသာကိုမလို့ကျင်တဲ့တတ္တဝါမရှိဘူးချမ်းသာဆိုတဲ့ဒုက္ခဆက်ဆက်စကလုံးကိုမြတ်ဗုဒ္ဓသည်ကာမတုခဇာနာတုခဝိမု ക്തി တုခဒီလိုအကြံပြင်းသုံးစားပြကာမတုခငါးပါးအာယုံကာမဂုဏ်နဲ့ပတ်သက်ပြီးတော့ကျင့်တဲ့ဆရာတွေနှစ်သက်ဆရာတွေဆိုတာကာမတုခဇာနာတုခဆိုတာကမိမိတို့သမထဘာဝနာတွေကြိုးစားပွားများအထောက်လို့ဇန်တရားတွေရတဲ့အခါမှာနိဝရဏတွေတည်ခွာနိုင်ပြီးတော့ဇာစိတ်နဲ့ရှင်နဲ့ပြီးဖြစ်ပေါ်လာတဲ့ချမ်းသာမှုကိုဇာနာဒုက္ခအဲ့ဒီဇာနာဒုက္ခရဲ့ပန်းတိုင်တည်းဗြဟ္မပီအထိပဲရှိတယ်အဲ့တော့ကာမဒုက္ခဆိုတာကတော့မိမိတို့ဘဝနေပယ်ထဲမှာကြုံနေရတဲ့လက်တွေ့တွေ့နေရတဲ့ကာမဒုက္ခဟာအမြဲတမ်းတည်ရှိနေတာမဟုတ်ဘူးအချိန်မရွေးအခါမရွေးသူရရင်လည်းကိုယ်ကသူရရင်လည်းကိုယ်ကိုဆွတ်နေကိုယ်ရရင်လည်းသူ့ကိုဆွတ်ရတယ်ဇာနာဒုက္ခကြတော့လည်းပဲပြင်မှပြီးတည်ယုံမယ်ဆိုတော့တန်တရာဒုက္ခဇာတိသာမရဏဒုက္ခမိပြီးမငြိမ့်သေးတဲ့အတွက်ချမ်းသာအစ်စ်မဟုတ်သေးဘူးဒါဆိုရင်ချမ်းသာအစ်စ်တည်းဝိမု ക്തി ဒုက္ခလွတ်မြောက်မှုချမ်းသာအစ်စ်အဲ့ဒါဒီမြတ်ဗုဒ္ဓရဲ့ပန်းတိုင်ပဲနိရောဓသစ္စာလို့ခေါ်တဲ့ဝိမု ക്തി ဒုက္ခနိဗ္ဗာန်ဓာတ်အငြိမ့်ဓာတ်နိရောဓသစ္စာနိရောဓသစ္စာအဲ့ဒါကိုအဲ့ဒီနိရောဓသစ္စာဝိမု ക്തി ဒုက္ခပင်လေပင်နဲ့ဆိုက်အောင်ဆိုရင်မှန်ကန်တဲ့အတိဉာဏ်အရင်ကိုအသုံးပြုရတယ်။အဲ့ဒီမှန်ကန်တဲ့အတိဉာဏ်အရင်အသုံးပြုလိုက်ရင်အဲ့ဒီမှန်ကန်တဲ့အတိဉာဏ်ရဲ့နောက်မှာနောက်ဆက်တွဲပါလာတဲ့တရား9ပါးအဲ့မဂ်ကအလုံးပေါင်းလိုက်တော့မဂ်ကရှင်းပါမေဇိမပฏิပဒါလမ်းစဉ်ဒီလမ်းစဉ်အတိုင်းသွားရင်ဘဝရဲ့အနှစ်သာရကိုအေကံတွေ့မယ်နော်ဥပတမယအဘိညာယသံဘောဓာယနိဗ္ဗာန်ယသံဝတ္တိဥပတမယငြိမ်းချမ်းမယ်အဘိညာယအတိညာဉ်ထူးမြတ်တဲ့အတိညာဉ်တွေဖြစ်လာမယ်။တန်ဘောဓာယအမှန်တွေကိုသိတဲ့ဉာဏ်တွေဖြစ်ပေါ်လာမယ်။နိဗ္ဗာန်ယတကယ်ဝိမု ക്തി ဒုက္ခနိဗ္ဗာန်ဓာတ်ကိုကိုယ်တိုင်ကိုယ်ကျလက်တွေ့ခံစားရမယ်။လက်တွေ့မျက်မှောက်ပြုနိုင်တယ်။ဒီလိုမျိုးမြတ်ဗုဒ္ဓသည်အာမခံခဲ့တာဖြစ်တယ်။အဲ့တော့ဘဝရဲ့အနှစ်သာရမြတ်ဗုဒ္ဓအလိုတော်ကြဘဝရဲ့အနှစ်သာရကိုပြောပါဆိုရင်ကာမဒုက္ခလည်းမဟုတ်ဘူး။ဇာနာဒုက္ခလည်းမဟုတ်ဘူးဝိမု ക്തി ဒုက္ခဒါကြောင့်ဦးဇင်းတို့တရားဓမ္မတွေရှားပွေခြင်းဟာနှစ်မျိုးရှိနော်ရှားပွေခြင်းနှစ်မျိုးသည်ပစ္စည်းရှားတာနဲ့တရားရှားတာအဲပစ္စည်းဆိုတာဘာကိုဖြစ်စေတဲ့အစားကိုဖြစ်စေတယ်အဲ့တော့အစားရှားတာနဲ့တရားရှားတာရှားပွေခြင်းနှစ်မျိုးရှိခန္ဓာရဲ့လို့ရှိလာတော့ခန္ဓာရဲ့လိုအပ်ချက်အရာအစားဆိုတဲ့ပစ္စည်းကိုရှားရတယ်ခန္ဓာတံဝရဒါဆိုရင်တရားရှာတာဘာအတွက်လဲဝိမု ക്തി ဒုက္ခကိုမျက်မှောက်ပြုနိုင်ဖို့ဝိမု ക്തി ဒုက္ခလို့ခေါ်တဲ့လွတ်မြောက်မှုချမ်းသာကိုမြတ်ဗုဒ္ဓကဘာလို့မိန့်ထားတယ်လဲဆိုရင်ပဂတိတော့သွားခြင်းနဲ့သွားလို့မရောက်နိုင်ဘူးပဂတိတော့ယင်ရထားတယ်နော်ယောဂဝတ္ထုအကူအညီနဲ့ဘယ်နည်းနဲ့မှသွားလို့မရောက်နိုင်ဘာနဲ့သွားမလဲဓမ္မနဲ့သွားရတယ်ဒါကြောင့်အဲ့တော့မြတ်ဗုဒ္ဓဟောကြားတော်မူတဲ့တရားတော်လမ်းစဉ်ကိုယုံကြည်တဲ့သဒ္ဓါတရားကတာဝန်ပေးချက်အရာတရားကိုလည်းရှာရတယ်နော်ဒါကြောင့်လူပြီးခဲ့တဲ့ဘက်ကဦးဇင်းတို့သင်္นานပို့ချတဲ့အထက်မှာလူအဆင့်တန်းဟာ၃မျိုးရှိတယ်နော်အနေစားရယ်အလတ်တန်းစားရယ်အထက်တန်းစားရယ်နော်ပစ္စည်းလည်းမရှာနိုင်တရားလည်းမရှာနိုင်တဲ့ဉာဏ်မျက်စိနှလုံးပိတ်ဖုံးနေတဲ့ပုဂ္ဂိုလ်ဟာတကယ်လူအညံ့စားဘဝခန္ဓာအတွက်ပစ္စည်းလောက်ကိုတော့ရှာနိုင်ပြီးတော့တရားကိုမရှာနိုင်ရင်လည်းလူဖြစ်ကြိုးမနှက်သေးဘူးလူလာတန်းစားအဆင့်ပဲရှိသေးတယ်တကယ်လူအထက်တန်းစားဖြစ်ချင်တော့ဘဝခန္ဓာရဲ့လိုအပ်ချက်ရှာယုံနေမကဘူးတရားတရားရဲ့တာဝန်ပေးချက်ရဒု ကိုယ်ွယ်တော်မူတဲ့မြတ်ဗုဒ္ဓစတဲ့သူတော်ကောင်းတွေမျက်မှောက်ပြုတဲ့ဝိမုတ်တိဒုက္ခကိုရကြရင်ဓမ္မနဲ့ပဲသွားလို့ရတယ်ဆိုတဲ့ယုံကြည်ချက်တရားတရားအဲ့ဒီတရားတရားကတောင်းပေးလို့ဖြစ်ပေါ်လာတဲ့တရားရှာရတဲ့တောင်းအဲ့ဒီလိုပစ္စည်းလဲရှာနိုင်တရားလဲရှာနိုင်ပစ္စည်းရှာတဲ့ဉာဏ်မျက်လုံးတရားရှာတဲ့ဉာဏ်မျက်လုံးနှစ်ခုကောင်းတဲ့ဒွိစက္ခုပုဂ္ဂိုလ်မှသာလျှင်အထက်တန်းစားပုဂ္ဂိုလ်လူဖြစ်ကျိုးနှက်တဲ့ပုဂ္ဂိုလ်ဒါကြောင့်ဦးဇင်းတို့ဘဝရဲ့အနှစ်သာရအစစ်သည်ဝိမုတ်တိဒုက္ခအဲ့ဒီဝိမုတ်တိဒုက္ခကိုနော်ဝိပဿနာဉာဏ်စတဲ့ဓမ္မပိုင်းဆိုင်ရာနဲ့တွားမယ်ဒါဆိုရင်ဒီကနခတုတ်ကဘာကိုပြတယ်လဲအရှင်သာရိပုတ္တရာရဲ့တူတော်ဖြစ်တဲ့ဒီကနကပရပိုင်းနဲ့အရှင်သာရိပုတ္တရာကိုရောမြတ်ကြီးတို့ဝိမုတ်တိဒုက္ခရတဲ့လမ်းစဉ်ကိုဖော်ပြတဲ့တုတ်တံမှာဒီတုတ်တံမှာဒီတုတ်တံကိုခေါ်တဲ့ချိန်ဟာမြတ်စွာဘုရားဖျားဖြစ်သူရောက်တော်မူတဲ့မဟာတက္ကရတရား3ခုနှင့်တပူတွဲလာပြီနေပါပါနော်အရှင်သာရိပုတ္တရာကိုရောမြတ်ကြီးဟာပင်စဝကီ5ဦးစီကနေပင်စဝကီ5ပါးထဲမှာအပါဝင်ဖြစ်တဲ့အရှင်အတ္တသိမထေစီကနေယေဓမ္မဟိတုပဝဝတေတဟိတုံတထသတောအာဟဆိုတဲ့အကြောင်းကြောင့်အကျိုးဖြစ်တယ်ဆိုတဲ့စကားလုံးလေးသမုဒိယသစ္စာကြောင့်ဒုက္ခသစ္စာဖြစ်တယ်။သမုဒိယသစ္စာဆိုတဲ့အကြောင်းတရားကြောင့်ဒုက္ခသစ္စာဆိုတဲ့ဟိုမိစာဖြစ်ပေါ်လာရတယ်ဆိုတဲ့ဒီအကြောင်းကျိုးဖြစ်စဉ်လေးတစ်ချက်လေးပြလိုက်တာနဲ့အရှင်သာရိပုတ္တရာဉာဏ်တော်ဟာနော်ကိုယ်မျိုးပြီးတော့သောတာပတ္တိမဉ္ဇဉ်ဆိုက်ပြီးတော့သောတာပန်ဖြစ်ခဲ့။အဲ့ဒီချိန်ကမှဒီတရားဘသူဟောတာလဲမြတ်ဗုဒ္ဓဟောတာ။အဲ့ဒါလေအဲ့ဒီတရားပိုင်ရှင်ဖြစ်တဲ့မြတ်ဗုဒ္ဓရှင်ကိုအရှင်သာရိပုတ္နဲ့အရှင်မမောကလကိုရောမြတ်ကြီးတို့ရောက်လာကြတယ်။နော်အဲ့ဒီလိုရောက်လာပြီးလို့မြတ်စွာဘုရားရှိမယဟန်ဖြစ်ကိုတောင်းပြီးလို့အဲ့ဒီလိုကြင်ကြံလာတဲ့အခါအရှင်သာရိပုတ္ကိုရောမြတ်ကြီးဟာမြတ်ဗုဒ္ဓနာမှာမြတ်ဗုဒ္ဓဟောတော်မူတဲ့တရားတော်တွေကိုနာရင်းနဲ့15ရက်လောက်ရှိပြီတပူတဲ့လာဆန်း10ရက်နေ့လောက်ကနော်မြတ်ဗုဒ္ဓစီရောက်တယ်ခုတပူတဲ့လာပြည့်နေ့ရောက်ပြီအဲ့တော့သူ့ရဲ့တူဖြစ်တဲ့ဒီကနခကလည်းပဲအရှင်သာရိပုတ္တသူ့ဦးကြီးတော်ကိုအားကြပြီးတော့သူကလည်းပဲပရပိုက်အဖို့ဝတ်ပြီးတော့သူလည်းသူတတ်တယ်လို့တရားရှာသူ့ရဲ့ဦးကြီးတော်အရှင်သာရိပုတ္တကိုတော့မြတ်နော်တရားရှာထွက်တာအခါတိုင်းလည်းပဲအရှင်သာရိပုတ္တကိုတော့မြတ်ကနော်ဒီဥပတိတပရပိုက်ဘဝနဲ့ဒီဓမ္မစစ်တရားစစ်တရားမှန်ကိုလိုက်ရှာရင်းနဲ့အရှင်အတ္တသိနဲ့တွေ့ပြီးတရားတွေ့သွားတာအဲ့ဒီရနေမှာခုမြတ်ဗုဒ္ဓစီရောက်လာအဲ့တော့ဒီကနကပြပိုက်ကငါဦးကြီးတော်ထွက်သွားတာခု15ရက်လောက်ရှိပြီအခါတိုင်းသူအဲ့ဒီလိုမျိုးလိုက်တရားရှာတယ်သူမတွေ့ဘူးဆိုပြန်လာတယ်အခုတော့ပြန်မလာပုံထောက်တော့ငါဦးကြီးတော်ဟာတကယ်စစ်မှန်တဲ့အဆုံးမသာသနာနဲ့တွေ့သွားပုံရပြီအဲ့တော့ငါဦးကြီးတော်နောက်ငါလိုက်သွားဦးမှာပဲဆိုပြီးတော့လိုက်လာတယ်ဖြစ်စင်မှာအဲ့ဒီကမြတ်စွာဘုရားကအဲ့ဒီချိန်မှာဂေဇကုတ်တောင်မှာတရင်သုံးပါလေကေဇကုတ်တောင်ကတုကရခတ္တလှိုင်ကူတစ်ခုမှတရင်သုံးနေတဲ့အခါအရှင်သာရိပုတ္ကိုရောမြတ်ကလည်းပဲမြတ်စွာဘုရားနဲ့တရားဆွေးနွေးရင်းနေတဲ့အခါဒီကနကပရတိုက်ကအဲ့ဒီကိုရောက်သွားတယ်ရောက်သွားတဲ့အခါမှာဒီကနကပရတိုက်ကမြတ်စွာဘုရားနဲ့ဝမ်းမြောက်ဝမ်းသာပြောဆိုပြီးတော့မြတ်စွာဘုရားကိုမေကွန်းတစ်ခုမေးတယ်ဘာမေးလဲဆိုတော့နော်လျှောက်တယ်ပေါ့ဘာလျှောက်လဲဆိုတော့အရှင်ဘုရားနဲ့တပည့်တော်ဟာနော်တတ္တမေတ္တနာခမတိဘာကိုမှမယုံဘူးတဲ့ဘာမှမယုံဘူးတဲ့အဲ့တော့ခုခေတ်ပြောရင်ဘယ်ဘာသာကိုမှမယုံဘူးဆိုတဲ့ဘာသာမဲ့ဆိုသဘောမျိုးထိပ်ပဲတက်ရောက်တာဘာကိုမှမယုံတတ္တမေတ္တနာခမတိဘာကိုမှမယုံဘယ်ဝါဒကိုမှမယုံဘူးအဲ့ဒီလိုတပည့်တော်အယူဝါဒကဒါပဲဘာမှမယုံဘူးအဲ့တော့မြတ်ဗုဒ္ဓဖြေတာသဘောကျစရာကောင်းပါတယ်ဒီတုတ်တံကိုဦးဇင်းတို့ဖတ်မိတယ်ဖတ်မိတယ်မြတ်ဗုဒ္ဓရဲ့ဉာဏ်တော်ကိုလည်းကြည်ညိုရတယ်မြတ်ဗုဒ္ဓကအဲ့ဒီဘာကုံမှမယုံဘူးဆိုတာကိုအဲ့ဒီမယုံဘူးဆိုတဲ့တင့်ရဲ့အယူဆလေးကိုပင်တင်သဘောကျနှစ်သက်မှုမရှိဘူးလားဘာမှမယုံဘူးဆိုတဲ့ကိုယ့်အယူဆကိုကိုယ်နှစ်သက်သဘောကျတာလေးလောက်တော့တင့်မှမရှိဘူးလားအဲ့ခါကျမှဒီခဏခါပြတာကဘာကုံမြမယုံဘူးဆိုတဲ့ဝါဒတစ်ခုကိုနှစ်သက်သဘောကျနေရင်ဒီပင်လေ အယူဝါဒတစ်ခုကိုယုံကြည်တယ်ဆိုတော့အတိတ်ပဲမသိရောက်ဘူးလားသိရောက်တယ်နော်အဲ့ဒီလိုမြတ်စွာဘုရားကသူ့အမေကိုအဲ့ဒီတိုင်းပဲဖြေတော်မူတော့ဟာဟုတ်ပြီသားပဲဖေဟာအဲ့တော့အယူဝါဒတစ်ခုကိုနှစ်သက်တယ်ဆိုတော့အတိတ်ပဲသိရောက်ပါတယ်တဲ့ဘာကိုမှမယုံဘူးဆိုတော့ဟာကိုလက်ခံယုံကြည်နေခြင်းဒီပင်လေအစွဲလမ်းအယူဆတစ်ခုကိုယုံကြည်လက်ခံစွဲလမ်းနေတယ်ဆိုတော့အတိတ်ပဲသိရောက်ပါတယ်ဝန်ခံဝန်ခံအဲ့ဒီခါမှာမြတ်ဗုဒ္ဓကဗာပြောလေဆက်ပြီးတော့ဒီကနကပြပိုက်ကိုဦးဇင်းတို့မြန်မာပြန်မာတော့ပါဠိတော်မှာရောမြန်မာပြန်မာရောမြတ်စွာဘုရားကဘယ်လိုတုံးလုံးပြီးခေါ်လဲဆိုရင်အခိဝတ္တနာဆိုတဲ့အမည်နဲ့ခေါ်တာတွေ့ပါလိမ့်မယ်မြန်မာပြန်ဖတ်ရသူ့ရဲ့နာမည်ကဒီကနကပြပိုက်ဒါပေမဲ့သူ့ရဲ့အနွယ်တော်နဲ့နန်းစားတုံးပြီးတော့မြတ်စွာဘုရားကသူ့ကိုခေါ်တဲ့အခါအခိဝတ္တနာလေးလေးစားစားတယောက်နဲ့တယောက်တံပိုးထားခေါ်တဲ့အခေါ်ဖြစ်အခေါ်ဖြစ်ပုံပါပဲအဲ့ဒီခေတ်ခါကာလကတယောက်နဲ့တယောက်အပြန်အလှန်လေးစားတဲ့အနေနဲ့အနွယ်တော်တွေကိုနန်းစားသုံးပြီးတော့နော်သုံးလေးခေါ်လေးရှိတာကိုတွေ့ရတယ်အဲ့တော့အဲ့ဒီမှာမြတ်စွာဘုရားကအကိဝတနာရယ်လောကမှာလူတွေဟာအယူအဆအစွဲလမ်းတစ်ခုကိုလက်ခံယုံကြည်ပြီးပြီဆိုရင်အဲ့ဒီအယူဝါဒအစွဲလမ်းတစ်ခုကိုမစွန့်ပဲနဲ့နောက်ထပ်အစွဲလမ်းမှုအတိတ်အသက်တွေဆက်ပြီးတော့ယူတဲ့ပုံကတည်းကလည်းများပါပဲလက်ရှိယူနေတဲ့အယူဝါဒကိုလည်းစွန့်နောက်ထပ်အယူဝါဒအစွဲလမ်းတွေကိုလည်းစွန့်နိုင်တဲ့ပုံကဆိုတာအဲ့ဒီလိုအသိဉာဏ်ကြီးကျယ်တဲ့ပုံကဆိုတာလောကမှာတတော်ကိုနည်းပါတယ်အဲ့တော့အယူဝါဒတစ်ခုကိုယုံကြည်ခြင်းဆိုတာကဒါစွဲလမ်းခြင်းတစ်မျိုးပါပဲအဲ့တော့ဒီအယူဆအစွဲလမ်းနဲ့ပတ်သက်ပြီးတော့မြတ်စွာဘုရားကဒီနေရာမှာเนาะ၃မျိုးသုံးတတ်ပြပါတယ်เนาะအဲ့တော့လောကမှာစွဲလမ်းခြင်းအယူဆနဲ့ပတ်သက်ပြီးစွဲလမ်းခြင်းဟာ၃မျိုးရှိတယ်အဲ့ဒီ၃မျိုးစွဲလမ်းမှု၃မျိုးဟာဘာကုန်မဆိုအကုန်လုံးလက်ခံယုံကြည်တယ်ဆိုတော့စွဲလမ်းမှုအယူဆက၃မျိုးဘယ်အယူဝါဒကိုမှမတည့်တတ်ဘူးလို့စွဲလမ်းတဲ့အယူဝါဒက၃မျိုးငါတချို့အယူဝါဒတွေကိုတော့နှစ်သက်တယ်တချို့အယူဝါဒတွေကိုမနှစ်သက်ဘူးလို့စွဲလမ်းတဲ့အယူဆအစွဲလမ်းရှိသူတွေကတအုပ်စုလောကမှာစွဲလမ်းတဲ့အယူဆရှိသူအုပ်စုဟာမြတ်ဗုဒ္ဓက၃အုပ်စုရှိနိုင်ပါတယ်အဲ့ဒီ၃အုပ်စုရှိတဲ့ထဲမှာနော်ဘာမဆိုအကုန်လုံးယုံတယ်ဘာမဆိုအကုန်လုံးလက်ခံတယ်ဆိုတော့အုပ်စုဟာသူ့ရဲ့ဆိုးပြက်ကဘာတွေရှိသွားနိုင်လဲအဲ့ဒီလိုယူဆတယ်ရှိတဲ့ပုံကိုရဲ့အယူဝါဒဟာပိုပြီးတော့တတ်မှတ်မှုတွေတိုးပွားဖို့ပဲဖြစ်တယ်။တန်ရောခြင်းတရားတွေတိုးပွားဖို့ပဲဖြစ်တယ်။ဘဝတဏ္ဍာဘဝခန္ဓာတွေပေါ်မှာနှစ်သက်ဆွဲလမ်းမှုတွေတိုးလာဖို့ပဲဖြစ်တယ်။ဒါကဘာမှဆိုအကုန်လုံးယုံတယ်ဆိုတော့ကြောင်းကျိုးဆင်ခြင်တုံတရားမရှိပဲအကုန်လုံးနော်မှားတယ်မှန်တယ်ဝေဖန်စစ်စစ်မှုမရှိပဲအကုန်လုံးတိမ့်ကျုံပြီးတော့ယုံလွယ်တဲ့ပုံကိုယ်ကြီးရဲ့အာဏာချက်မြတ်ဗုဒ္ဓကနော်တဏှာရာဂတွေတိုးပွားဖို့တတ်မှတ်မှုတွေတိုးပွားဖို့တန်ရောခြင်းတရားတွေတိုးပွားဖို့ဒါတွေပဲဖြစ်တယ်တဲ့နော်တောကပတိဒေဝတွေနဲ့တဏှာမာနဒိဋ္ဌိတွေလွှမ်းမိုးဖိစီးနှိပ်စက်ဖို့ပဲဖြစ်တယ်ဘယ်ရာမဆိုတွေ့တဲ့အာယုန်တိုင်းနော်ရုပ်ခန္ဓာနော်ရုပ်ဝတ္ထုပစ္စည်းနော်ဓမ္မသဘောတွေပေါ်မှာနော်ဆွဲလမ်းတက်မှတ်မှုတွေပုံပြီးပြင်းထန်မှုပဲဖြစ်တယ်တဲ့။ဘာကုန်ကမနှစ်သက်ဘူးဘယ်အယူဝါဒကုန်မှမယုံဘူးဒါကဘာလဲဆိုရင်ဘယ်ဘာသာကုန်မှမယုံဘူးတည်ပြီးရင်ပြီးတာပဲဘဝဆိုတာသူဖြစ်ခြင်းတွေဖြစ်တာဖြစ်ပြီးသူ့ဟာသူတဘဝကုန်သွားရင်လူဟာနေကြီးတယ်နော်ပျော်ဝင်ပြီးဘဝဆိုတာပြတ်သွားတာပဲဆိုတာအတူတူပဲအဲ့ဒီလိုဘဝကုန်မယုံဘူးဘာကုန်မှမယုံဘူးဘယ်ဝါဒကုန်မှမယုံဘူးတည်ပြီးရင်ပြီးသွားတာလေဆိုတော့အဲ့ဒီလိုမျိုးအယူဆရှိတဲ့ပုံကိုယ်ကြီးရဲ့အာတာချက်တစ်ခုကဘာလဲရှိလဲဆိုရင်နော်ဘယ်ဟာကမှဆွဲလမ်းတက်မဲ့ခြင်းမရှိနိုင်ဘူးတန်ရောခြင်းမတိုးပွားနိုင်ဘူးနော်တဏမာနဒိဋ္ဌိတွေလွှမ်းမိုးဖိစီးမှုနည်းပါးနိုင်တယ်အပြင်းထန်ဆွဲလမ်းမှုတွေနည်းပါးသွားနိုင်တယ်ဒီဟာလေးနဲ့ရှိအဲ့တော့ဒီကနခပြပိုက်ကသူအယူဆကိုမြတ်ဗုဒ္ဓကချီးကျူးဘယ်လိုမျိုးဖြစ်တော့သူကအတက်သွားတယ်နော်အတက်သွားတယ်အဲ့တော့မြတ်ဗုဒ္ဓကသူ့အယူဆကိုလက်ခံတယ်ဆိုတော့သဘောမျိုးသူကတက်ရောက်သွားတယ်ဒ ဒီနေရာမှာဒီမြတ်ဗုဒ္ဓအလိုတော်ကိုသိတော်မူတဲ့အရှင်မဘုဒ္ဓဂေါတအထာဂရမဟာထေရမြတ်ကရှေးယဟန္တာမထေရီပို့ချချက်မဟာထာဂရကိုအမိပြုပြီးဒီနေရာမှာမှတ်ချက်တစ်ခုဗာပေးထားလဲဆိုရင်နော်တွေ့ကြရယုံတဲ့ပုဂ္ဂိုလ်ရဲ့အယူဆဟာအချင်းချုပ်လိုက်တော့တတ္တရဒိဋ္ဌိတမာဘဝကိုမယုံဘာကိုမှမယုံဆိုတဲ့ပုဂ္ဂိုလ်တမာအုတ်စီတာဒိဋ္ဌိတမာပဲဖြစ်တယ်တတ္တရဒိဋ္ဌိတမဟာပါလဲဆိုရင်ဦးဇင်းတို့ဘဝခန္ဓာတွေမှာဘဝခန္ဓာတွေမှာဒီခန္ဓာ၅ပါးကိုအတ္တအမတိဣတရနေမာနအာကုဇိယအနှစ်တာရအမတိဒီရုပ်ကိုလည်းပဲအနှစ်တာရအမတိဝေဒနာသင်ညာသင်္ခါရဝိညာဉ်ဒီပရမတ္ထသဘောတရားတွေနော်ခန္ဓာ၅ပါးယုံ난တရားအလုံးကိုသူကမြဲတယ်ခိုင်ခန့်တယ်တည်တတ်တယ်မပြည့်စုံဘူးလို့ဘယ်တော့မှဒီခန္ဓာအိမ်နာဟောင်းသွားတယ်ဒီခန္ဓာအိမ်ထဲမှာရှိနေတဲ့အတ္တအဲ့ဒီအတ္တဆိုတာယုတ်လဲဖြစ်မယ်တချို့ကယုတ်ကိုအတ္တလို့ဆွဲလန်းတာရှိတယ်ဒီခန္ဓာအိမ်ထဲမှာဝေဒနာလေးကိုအတ္တလို့ဆွဲလန်းတာရှိတယ်တင်ညာကိုအတ္တလို့ဆွဲလန်းတာရှိတယ်သင်္ခါရကိုအတ္တလို့ဆွဲလန်းတာရှိတယ်စိတ်ဝိညာဉ်လေးကိုအတ္တလို့ဆွဲလန်းတာရှိတယ်အဲ့ဒီဆွဲလန်းထားတဲ့အတ္တဆိုတဲ့အရာဝတ္ထုလေးဟာခန္ဓာအိမ်ဟောင်းလို့ခန္ဓာအိမ်အဟောင်းအစ်စ်လဲပြီပဲသူကတော့ဘယ်တော့မှမပြတ်မစီဘူးအမြဲတမ်းတည်းတည်တယ်လို့လက်ခံယုံကြည်တဲ့အယူဆတတ္တရဒိဋ္ဌိအဲ့ဒီတတ္တရဒိဋ္ဌိသမားအကုန်ယုံလားအဲ့ဒီလိုတတ္တရဒိဋ္ဌိသမားဟာသူကယုံတဲ့အတွက်ကြောင့်ကံကံရဲ့အကျိုးလောက်ကိုလည်းသူယုံတယ်သိတယ်ဒါကြောင့်ကုသိုလ်ကံလုပ်တယ်အကုသိုလ်ကံရှောင်တယ်အဲ့ဒီလောက်လေတော့သူသိတယ်ဒါပေမဲ့ဝတ်ထဲမှာတန်တရာထဲမှာလဲရတာကိုတာရတယ်ဝတ်ပြတ်တာကိုကြောက်တယ်ဒါကြောင့်သူ့ရဲ့လောရတ္တေဟာအပ္ပတာဝိသကံကံရဲ့အကျိုးကိုတစိတ်တပိုင်းလက်ခံယုံကြည်တဲ့အနေအထားမျိုးပါတဲ့အတွက်ကြောင့်အဖြစ်ကင်းကင်းနေနိုင်တဲ့အနေအထားမျိုးရှိပြီးတော့ဒါပေမဲ့ဒီတတ္တရတိတိယူဆကိုဖျောက်ဖို့ကြတော့တတော်ကိုခက်တယ်ဒန္တဝိရာကတတော်ဖျောက်ဖို့ခက်တယ်အုတ်စီရဒိဋ္ဌိတမဘာကိုမျှမယုံအတ္တကိုလည်းမယုံဘာမှကိုမယုံဘူးလူဆိုတာသူ့အတူဖြစ်ခြင်းလို့ဖြစ်လာတယ်ပြီးရင်တည်သွားရင်ပြီးပြတ်သွားတာပဲလို့အဲ့ဒီလိုမျိုးအုတ်စီရာဒိဋ္ဌိနောက်ထပ်ဘဝတန်တရာဖြစ်စဉ်ကိုမယုံဘူးအဲ့ဒီလိုအုတ်စီရာဒိဋ္ဌိသမားကြတော့နည်းနည်းကြမ်းတမ်းတယ်ဘလို့ကြမ်းတမ်းလဲဆိုရင်ဘာကူမျှမယုံတဲ့အတွက်လောက်ကောင်းတာတွေမလောက်ကောင်းတာတွေသူချက်မစင်စားဘူးမကောင်းတာလည်းလောက်တာပဲမကောင်းတာဘူးလို့ကိုချမ်းသာလဲဆိုရင်ကိုလောလောဆယ်ကိုလိုပါပြည့်ဖို့ဆိုရင်ဘာမှမစုပ်အကုန်လုပ်တယ်ဒါပေမဲ့ကြောင်းကျွညွန့်ပြပြီးလဲတွေ့ရင်သူ့ဝါဒကိုစွန့်ဖို့ကတော့သူတိတ်မခက်ဘူးဩဇိရာဒိဋ္ဌိသမားရဲ့အဘကျကအခုဒီဒီကနခပြပိုက်ဆွဲလန်းတဲ့နော်ဘာကုံမြမယုံဘာကုံမြမနစ်တဲ့ဘယ်ယူဝါဒကုံမြမနစ်တဲ့ဆိုတဲ့သဘောတရားဟာအဲ့သဘောတရားရှိနော်အဲ့တော့ကဲတချို့ဝါဒကိုလက်ခံနှစ်သက်ပြီးတော့တချို့ဝါဒကိုလက်ခံနှစ်သက်မှုမရှိဘူးဆိုတဲ့ပုံကိုကြရတော့လည်းပဲနှစ်သက်တဲ့ဘက်ကတန်ရောစင်နေကိလေသာတွေတိုးပွားဖို့နှိစက်ပြီးတော့မနစ်သက်တဲ့ဘက်ကတော့တောကပရိဒေဝတန်ရောစင်တွေတဏမာနဒိဋ္ဌိတွေเนาะအပြင်းထန်မဖြစ်ဖို့နှိစက်တယ်တဲ့အဲ့တော့ဘယ်အယူဆမဆိုမှန်ကန်တဲ့အယူဆတွေကတော့မဟုတ်သေးဘူးတဲ့ဒါကြောင့်မြတ်စွာဘုရားကဒီကနကပြပိုက်ကိုအဲ့ဒီအယူဆ၃မျိုးထဲမှာเนาะနံပါတ်၁တွေ့ကြရအကုန်ယုံတဲ့တတ္တရဒိဋ္ဌိတမအဲ့ဒီတတ္တရဒိဋ္ဌိတမတွေကလက်တွေ့ကြကြစဉ်းစားတွေးခေါ်တတ်တဲ့ဉာဏ်ပညာရှိတဲ့ပုဂ္ဂိုလ်တယောက်တဦးတယောက်ကသူလက်ခံထားတဲ့အယူဆကိုစဉ်းစားတယ်။ကောင်းပြီ။ငါကတတ္တရဒိဋ္ဌိတမ။နော်။အဲ့တော့တတ္တရဒိဋ္ဌိတမ။ငါလိုမယုံတဲ့ဩစီရာဒိဋ္ဌိတမလည်းရှိတယ်။တဝက်ယုံတဝက်မယုံတဲ့ပုဂ္ဂိုလ်တွေလည်းရှိတယ်။အဲ့တော့ငါယူဆထားတဲ့စွဲလန်းထားတဲ့တတ္တရဒိဋ္ဌိဝါဒကငါအယူဝါဒကတည်းကမှန်တယ်။ဟိုဩစီရာဒိဋ္ဌိတမရဲ့အယူဝါဒကအမှားတဝက်ယုံတဝက်မယုံတဲ့ကောင်တွေရဲ့အယူဆလည်းအမှားပဲလို့အဲ့ဒီလိုမျိုးငါကထုတ်ကင်လိုက်မယ်ဆိုရင်ငါနဲ့အဲ့ဒီကြံတဲ့နှစ်စုနဲ့ငါညှင်းခုံရတော့ညှင်းခုံရပြီဆိုရင်ရံဖြစ်တော့ရံဖြစ်ပြီဆိုရင်တောကဒေါသတွေမတို့ပေါ့လားတို့ပေါ့လားအဲ့ဒီလိုစဉ်းစားလိုက်တော့ဟာဒါဆိုရင်ငါရဲ့ဆွဲလန်းမှုကလည်းပဲပြည့်ပြည့်စုံမှန်ကန်တဲ့ဆွဲလန်းမှုမဟုတ်နိုင်ဘူးလို့အဲ့ဒီလိုဖောက်ထွက်ပြီးတော့စဉ်းစားနိုင်တဲ့ပုဂ္ဂိုလ်ကြတော့ကိုယ့်ရဲ့ဆွဲလန်းမှုရဲ့အားနည်းချက်ကိုသွားတွေ့ပြီးအဲ့ဒီအားနည်းချက်ကိုပယ်ဆွန့်သွားနိုင်တယ်။ထိုနည်းတူစွာပဲ
။ပုစိတာဒိဋ္ဌိသမားတွေကနေလည်းပဲအတွေ့အခေါ်လက်တွေ့မှယုံမယ်ဆိုတဲ့စဉ်းစားတွေ့ခေါ်တတ်တဲ့မျှော်မြင်တတ်တဲ့ပုဂ္ဂိုလ်တွေစဉ်းစားကြည့်လိုက်တဲ့အခါငါလည်းပဲငါပုစိတာဒိဋ္ဌိအယူဆတာလည်းမှန်တယ်။ကျန်တဲ့သတ္တရဒိဋ္ဌိသမားတွေရဲ့အယူတဝက်ယုံတဝက်မယုံတဲ့ပုဂ္ဂိုလ်တွေရဲ့အယူဆဟာအမှားကြီးပဲလို့အဲ့ဒီလိုငါကဆုတ်ကင်လိုက်ရင်ကျန်တဲ့ပုံစံတွေနဲ့ငါစကားပြောလို့မဖြစ်တော့ဘူးအဆင်မပြေတော့ဘူးစကားပြောရရင်လည်းရံဖြစ်တော့မယ်ရံဖြစ်ရင်လည်းဒေါသမီးကိုပဲပွားစီမှာပဲဒါဆိုရင်လည်းကောင်းတာမဟုတ်သေးဘူးဒါဆိုရင်ငါအယူဆဟာမှန်ကန်တယ်လို့ပြောလို့မဖြစ်သေးဘူးဆိုပြီးတော့ကိုယ့်ရဲ့ဆွဲလမ်းမှုကိုဖြေဖြောက်နိုင်ရမယ်ထိုနည်းတူသာပဲတဝက်ယုံတဝက်မယုံသတ္တရာဒိဋ္ဌိတဝက်ဥစ္စရာဒိဋ္ဌိတဝက်စသည်အားဖြင့်အဲ့ဒီတော့တဝက်ယုံတဝက်မယုံတဲ့ပုံစံတွေဒီပုံစံတွေကလည်းပဲငါရဲ့ယူဆတာမှန်တယ်ကိုတသရဒိဋ္ဌိသမားကလည်းအဆုံးရောက်နေရဲ့ကောင်းတယ်ဥစ္စရာဒိဋ္ဌိသမားကလည်းပဲအဆုံးရောက်နေရဲ့ကောင်းတယ်ဒီကောင်းနှစ်ကောင်းနဲ့ငါနော်သူတို့အယူဆအမှားကြီးငါလက်ခံထားတဲ့ဟာတာမှန်တယ်လို့တကယ်အဲ့ဒီလိုဆုတ်ကင်လိုက်မယ်ဆိုရင်သူတို့နှစ်စုနဲ့ငါနဲ့ယံဖြစ်ရတော့တယ်ယံဖြစ်ရပြီဆိုရင်ငါတို့ဘဝဟာမငြိမ်းချမ်းနိုင်ဘူးမငြိမ်းချမ်းရင်ဒါဒီယူဆလည်းပဲမှန်ကန်တဲ့ဆွဲလန်းခြင်းအယူဆမဖြစ်နိုင်တော့ဘူးလို့ကိုယ်ကိုယ်ကိုဆင်ကျင်တုံတရားနဲ့ဒီဆွဲလမ်းမှုတွေကိုဖြေလျှော့နိုင်တယ်မြတ်စွာဘုရားကနော်ဒီတိုင်းမှာတရားပိုင်းဆိုင်ရာမပါသေးဘူးဒါလောကကြောင်းကျိုးဆင်ကျင်တဲ့ဆင်ကျင်တုံတရားနဲ့ကိုယ့်ရဲ့ဆွဲလမ်းထားတဲ့အဆွဲလမ်းအဲလောကမှာဗုဒ္ဓဘာသာလိုပဲပြောပြောခရစ်ယာန်လိုပဲပြောပြောမွတ်စလင်လိုပဲပြောပြောဘာပဲပြောပြောဆွဲလမ်းခြင်းဟာ၃မျိုးပဲရှိတယ်တဲ့အရာအလုံးကိုလက်ခံယုံကြည်နှစ်သက်တဲ့တတ္တရဒိဋ္ဌိသမားရဲ့ဘာကုံမြမယုံဘူးဆိုတဲ့ဥစ္စိတာဒိဋ္ဌိသမားရဲ့တဝက်ယုံမယုံဆိုတဲ့ပုဂ္ဂိုလ်ကြီးရဲ့အယူဆအစွဲလမ်းမှုဟာတတ္တဝါတွေဘလောက်ပဲများများ၃မျိုးပဲရှိနိုင်တယ်။အဲ့ဒီ၃မျိုးလုံးစွဲလမ်းမှုတွေရဲ့ကြောင်းကျိုးကိုဆင်ရင်လိုက်တဲ့အခါတစ်ခုခုကိုလာဆုတ်ကင်လိုက်ရင်ကျန်တဲ့နှစ်ခုနဲ့ပฏิပက္ခဖြစ်သွားပြီ။ကျန်တဲ့နှစ်ခုနဲ့ပฏิပက္ခဖြစ်ပြီဆိုရင်ငြိမ်းချမ်းတဲ့ဝိမုတ်တိဒုက္ခစီမရောက်တာတော့တေးကြတယ်လို့အဲ့ဒီလိုမျိုးကြောင်းကျိုးဆင်ခြင်ပြီးတော့ကိုယ့်ရဲ့အယူဆတွေဟာမှန်ကန်ပြည့်ပြည့်စုံတဲ့ဆွဲလန်းတဲ့အယူဆတွေမဟုတ်နိုင်ဘူးလို့အဲ့ဒီလိုစဉ်းစားဆင်ခြင်နိုင်ရမယ်ဆိုပြီးတော့မြတ်စွာဘုရားကဒီကနကပရဖိုက်ကိုအဲ့ဒီလိုရှင်းပြပါတယ်။ဒါလည်းပဲဘာလို့ရှင်းပြလဲမြတ်စွာဘုရားကသူ့ကိုတန်းဘာလို့တရားမခေါ်တာလဲ။နော်အရှင်မဘုဒ္ဓဂေါတကမှတ်ချက်ပါပေးလဲဆိုတော့နော်ဦးဇင်းတို့ခိုခိဟုတ်ကတော့ဒုက္ခဒုက္ခလွယ်ကူတဲ့ဥပမာပေါ့ဦးဇင်းတို့ဗမာပြည်မှာဆိုရင်နော်ဘူဒီဒီကိုရင်းတဲ့ဘူးသီးတွေကိုအချောက်ထားလိုက်ရင်အထက်ကဥလေးတွေကခြောက်သွားပြီးတော့ကျေမွတ်သွားပြီးတော့အဲ့ဒီဘူးသီးထဲမှာစီတို့ရေတို့ထည့်လို့မရဘူးလားအဲဘူးသီးချောက်နော်အဲ့ဒီဘူးသီးချောက်တွေကိုအသုံးမတည့်တဲ့နော်ဂစီရေတွေပါရညာတွေထည့်ထားမယ်ဆိုရင်တန့်စင်တဲ့ပြားချုံမြိန်နဲ့ရတာရှိတဲ့ပြားရေထည့်လို့ရပါဦးမလားအထဲမှာဒီဘူးသီးချောက်အထဲမှာပေါ့အဲ့ဒီဘူးသီးချောက်ထဲမှာစောစောကကို့အတွက်လည်းအသုံးမကျတဲ့ပအုံးကြီးဂစီကြီးတွေထည့်ထားမယ်ရှိနေမယ်ဆိုရင်အရသာရှိတဲ့ပြားကြီးထပ်ထည့်လို့ရပါမလားထည့်လိုက်ရင်လည်းပဲအထဲမဝင်ပဲနဲ့ဘေးပဲစီးကြအဲ့တော့ဒီကနကပရထိုက်ကိုမြတ်စွာဘုရားကတန်းပြီးတော့တရားမဟုတ်သေးဘူးသူဘာကုံကမယုံဘူးဆိုတဲ့ဥစ္စေတာဒိဋ္ဌိအယူဆပြေလျော့သွားစီဖို့အတွက်သူ့ဘူဒီသူ့ဘူဒီကြောင့်နဲ့တူရဲ့သူ့ခန္ဓာအိမ်ထဲမှာနော်ဥစ္စေတာဒိဋ္ဌိဆိုတဲ့ဂစီကြီးတွေကပြည့်နေတဲ့အခါကျတော့မြတ်ဗုဒ္ဓရဲ့တရားအရသာနဲ့တူတဲ့အမြတ်ရသာနဲ့တူတဲ့ပြားကြီးကိုလောင်းထည့်ရင်အထက်ရဲ့ဝင်မမှာသူယူဆထားတဲ့စွဲလန်းထားတဲ့အယူဆရဲ့ဖြည့်ဖြောက်နိုင်ဖို့အတွက်ဆင်ခြင်စဉ်းစားဖို့မြတ်ဗုဒ္ဓကဒီဥပမာ၃မျိုးဆင်ခြင်စဉ်းစားတတ်တဲ့ပုဂ္ဂိုလ်တွေဆိုရင်ဒီလိုစဉ်းစားရတယ်ဆိုပြီးတော့စဉ်းစားကံ၃မျိုးတတ္တရဒိဋ္ဌိသမားတွေရတယ်ပဲစဉ်းစားပြီးတော့ဖောက်ထွက်ဖို့ဥစ္စေတာဒိဋ္ဌိသမားတွေကလည်းပဲစဉ်းစားပြီးဖောက်ထွက်ဖို့နော်တတ္တရဥစ္စေတာခိုမရောက်ဒီမရောက်အယူဆပုံကိုယ်တွေလည်းပဲကိုယ်အယူဆဆွဲလန်းကိုစဉ်းစားဖောက်ထွက်ဖို့အဲ့တော့ဥစဉ်တို့လူသားတွေတတ္တဝါတွေလိုချင်တာကငြိမ်းချမ်းမှုချမ်းသာမှုအဲ့ဒီငြိမ်းချမ်းမှုချမ်းသာမှုကိုသွားတဲ့အခါမှာကိုယ်သွားတဲ့လမ်းကြောင်းတွေဟာကိုယ်သွားတဲ့လမ်းကြောင်းတာမှန်တယ်သူသွားတဲ့လမ်းကြောင်းမှန်မှန်ဘူးလို့အဲ့ဒီလိုမျိုးဆုတ်ကင်ပြီးတော့ငင်းညခုံရမယ်ဆိုရင်လိုချင်တဲ့ပန်းတိုင်ဆိုတာရောက်နိုင်ပါမလားငင်းကုံရင်အဲ့ဒီငင်းကုံရဲ့နောက်ွယ်မှာတောကပရိဒေဝငင်းညံမှုကိုဖြစ်စီးတဲ့တရားဆိုးတွေလာတယ်ဖြစ်ပေါ်တယ်ငင်းညံမှုဆိုတာဖြစ်လာပါမလားမဖြစ်လာဒါကြောင့်ဗာဆွဲလန်းနဲ့အဆွဲလန်းမှန်တယ်ညပြီအဲ့ဒီငင်းညံမှုကိုဖြစ်စီးနိုင်တယ် we modi took up bandango, yafu, PSC to Asi Nelu, Edio Senza, Senza Laye, Koya, Swell and Jetty, Tay the Soka in Hare, Nahama, Mantuha, Masure, Edio New, Swell and Hare, Swell and Mudia, Pio Dome, Edio New, Jola de Kama, Tiganaka, Prefect, 2 years, haha, to get PB Zone, a Usama Busurago, Tiganaka Prefect, Edima, the Boja. I don't know, yes, or the other, 2 years. No, Kana Inema, Osira Teti, a usure Kasiri, Mashiro, so 2 years, Buddhijana Dure, no, Kana Inego, Yaboda Rima, Piae Dure, no, Chomine, De Harigo Piro. Tamale, two Kanarema, no Kasiri, no, Boiri, Domajara Hiri, Mashiroma, Ateka Teluya, Tema, Erido Bama Mashiroma, Tema, 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 2 years, Kana Inema, Dima, woo. Daya Erima, Nyabudaga, no, Patamazo, Sengen, don't Jaujo, Deane, Patamazo, Pio, Canada. Edito Pio, Dalu, say Lit Sanchin, Sengen, Dobby, Surechima, Nyabudaga, Eddie Suelanigo, Balu Pisho. Edo Suelan movement, the Yadi, we know the Garagamari, Jo Deane, and the Dina Kuboma, Chicana. Edo, we know the Garagamari, Senajime, bigger Paga, we know the Nida Kama. Luri, Tadawari, Shidia, Tadawa, Benule, Session You, a Twenta Chamu, a Dienda Chamu, a Taita Chamu, Tadawa Benule, Yesi Nana Shago says, Isadigayana, Dwenta, Tabawaga Benu, Chamu, Eddie Tadawago, La Taika, Santa Nayada, a Dwee, a Dwee Sule, a Dienda Baida, Yana Tadawaga Benu, D Tadawa, Twenta, a Dienda Naku. So like that, so like that, my point like that, means that, jazz that, nance that, sauce that, cheese that, twisty that, so that, that's the power of the mirror. That's the power of the mirror. Every session you go tap it or gentle line, you the one, eh? None the ball. Kanangawa, joy, kanangawa. No, that's a ship. Hobbida, and the decay, a sheet, the other, that's the power of the mirror. Sashiba. Every just a ship, my tap it or gentle line, you done, eh? None that. Padana Padado. And the Uzano de Garamari, Suelan is Eri Yodan and that Nakuboma, Chican B, Suelana. And the Yodan and Nago Miele, Suelae, Tadra de Tita Machiavari. Pagumasu Okoyo Nepokupinari. Pagumasu Okon Lakan is a Pokupinari. The Yodan and Daha, they in the Boat, they do in Piatara, Vedo, Erido Mejona Jero, Osira de Tita Ma, and I have a Suelan to cook. Hobbida, may only on the one video of the Suela, the cook. Homey out in your Dadra de Dina, Ozra de Dina. Eddie the Bodia. Edo, D the Bodia, Nelson, Jotan and Daku, D Chajanas, Namanet, D Suela Nisla, Bona. Eddie Suela Nibo, Machigamigo, Nienko Netaja, Nienyanji, Piapiani. Golo Jene, Banai, may offend it, Doga Bridu Amidi, Taja. Hobbida. Tasoye, Yaboda, Patamaso, Pio Buraga, Masoka in Hare, Soka Muga, Tumian, Ninko, the Apibido, Loka, Bridu, a Midi, Puane, Eriso Lamu, Man Ramamula, a Chega, Eridu, Senza Bido Pio. Eridu Pio Bido Ma, to get the Hawa Jaja, Eri Esuelanigo, Pio Jane, Yodan and Jango Kawa Via. Eriman, Yasodiaga, Diganaga Parapaiko, Yodan and that Jao Sahobi. Yodan and Jan Sapiolo, Pasile, Tiganaga Prabago, Eki Gutanare, Me Chi Uzeno, Tadwarima, the Yokaya Yim Shivula, Yokala Suvi, Kamazayo, Sizayo, Arzayo, Yokala Suvi Hade, Yokala Suvi, Chila, eh, Tikana Gojima, Ruby, Ganjampi, Yodi, Sejampi, Yokala City, Udu Jampi, Abuwe, Udu Jampi, Yokala City. Nizan Sadoni, Sahara, the Jokide, Arza, Yokala City, and Pongu Tare, Yokiaji, Yosu Wedi, Yopramatician Yanji. Be another check. Sadu Mahabudiko, Eri Yokiarema, a chicken, deadly new net, Tisotam. No? Batawida, Aboda, Dizoda, Wayoda. The Yokana Yima, Yosu Wedima, a chicken, dead of our, Lemu, no? No, Kama Janane, but we da. No, you see, President, Aboda, Pujin agents, eh? Disorder, Taugane, why your da? No, Taugane, your yere, why your da? Tell them what happened in you, နဲ့အခြေခံပြီးတိဆောက်ထားတာလေ၄မျိုးနဲ့အခြေခံပြီးတိဆောက်ထားတယ်မိမိရဲ့ရုပ်ဓာတ်ကိုနော်မြတ်ဗုဒ္ဓကလွယ်လွယ်လေးပြတာနော်ရူပီရုပ်အစုဝေးကြီးဖြစ်တယ်အဲ့ဒီရုပ်အစုဝေးကြီးမှာလည်းအမာခံအထယ်ကဓာတ်တဘာဝဘယ်နှမျိုးလဲ၄မျိုးနော်နောက်တစ်ခါစဉ်းစားကြည့်အဲ့ဒီရုပ်ဓာတ်နန္ဒကလည်းလေဦးဇင်းတို့တရားကမာကြီးနော်အမေပိုက်ထဲမှာပဋိတန်တွေတည်နေတော့မိဘနှစ်ပါးတို့ရဲ့တုပ်သွေးပေါ်မှာမှီပြီးမှကြီးထွားလာရတာမှန်မှန်ဘူးလားဒါကြောင့်မာတာပိဋကတံဘောမိဘနှစ်ပါးတို့ရဲ့တုပ်သွေးပေါ်မှာမှီပြီးမှကြီးထွားလာရတဲ့ရုပ်ခန္ဓာတော့ကြပြီလားနော်ဒီရုပ်ခန္ဓာအကြောင်းကိုအသေးစိတ်နားလည်အောင်တဘာဝကြကြနားလည်အောင်မြတ်ဗုဒ္ဓကစဉ်းစားခိုင်းတယ်ကဲကောင်းပြီအဲ့ဒီအမေဝမ်းတိုက်ထဲမှာမိဘနှစ်ပါးတို့ရဲ့တုပ်သွေးအကူအညီနဲ့အတိတ်ကကံကတစ်ချလိုက်တဲ့အတွက်ကြောင့်ပဋိသင်္ဍိစိတ်ဆိုတဲ့နာဝိညာဉ်နဲ့ကမ္မဇကလ3စီကာတတကဘာဝတတကဝတ္ထုတတကကမ္မဇကလစီ3စီနဲ့ကလရရေကြီးနဲ့အခြေတည်ပြီးတော့မှကြီးထွားလာရတဲ့ရုပ်ခန္ဓာဆက်ပြီးတော့ကြီးထွားဖို့ကအပြင်းမွေးဖွားလာတော့ဩဒနာကုံမာတုပစာယောတဲ့ထမင်းနေမုတ်နေအစာတောက်အစာအာဟာရတွေရဲ့အကူအညီနဲ့ဒီခန္ဓာဟာတစားတကမကြီးထွားလာဘူးလားကြည့်ထွားလာခန္ဓာကိုယ်ရဲ့သဘာဝအစ်စ်မှောင်စဉ်းစားခိုင်းတာတရားဆိုတာအခက်ကြီးမဟုတ်ဘူးသဘာဝကြကြကြောင်းကျူးဖြစ်စဉ်လေးစဉ်းစားခိုင်းတာရိုးရိုးလေးပဲစဉ်းစားခိုင်းတာနော်အဲ့တော့ကြည့်ဒီခန္ဓာကိုယ်ကြီးဒီလိုမျိုးကြီးထွားလာတဲ့ဖြစ်စဉ်ကဒီကရဏရေကြီးလေးကနေဒီလောက်ပုံမှန်သဏ္ဍာန်ကြီးကြီးထွားလာတာနေ့စဉ်အစားအသောက်တွေရဲ့အကူအညီမပါဘဲနဲ့ဟောဖြစ်ပါမလားအကြောင်းတရားတွေနဲ့စုပေါင်းဖန်တီးထားတယ်ဆိုတော့ပေါ်လွင်အောင်လို့နော်ဩဒနာကုံမသူပစာယောနော်ထမင်းနေအစာတွေမုံနေဓာရီနဲ့ကြီးထွားလာရတယ်နောက်တစ်ခါအနိစ္စသာရဏပရိမတ်တနာဗေဒနာဝိတန်တနာဓမ္မောအဲ့ဒီမှာနောက်ဆုံးဓမ္မဒီအနိစ္စနဲ့တွဲအနိစ္စဓမ္မဒီယုတ်ခန္ဓာဒီဒီလိုအကြောင်းတရားတွေနဲ့တိဆောက်ထားတဲ့အတွက်ကြောင့်အကြောင်းတရားတွေပြက်တိုင်းပြက်တိုင်းသူကလည်းပြက်ရတဲ့သဘောရှိတဲ့အတွက်ကြောင့်အနိစ္စဓမ္မတဲ့မင်းထင်သလိုအနိစ္စဓမ္မမဟုတ်ဘူးအနိစ္စဓမ္မမမြဲတဲ့သဘောရှိတယ်ဘာသဘောတရားရှိလဲနော်ဥစ္စာဒနာဓမ္မနော်ဒီခန္ဓာဆိုတာဥစ္စာဒနာဓမ္မနော်လိမ့်ကြံဖုံးလွှမ်းပေးရခြင်းသဘောလေမရှိဘူးလားဒီခန္ဓာဟာဒီတိုင်းထားရင်မတင့်တယ်တော့အဝတ်အစားတွေနဲ့ဖုံးလွှမ်းပေးထားရတယ်နော်ပူလာရင်အေးအောင်လုပ်ပေးရတယ်အေးလာရင်ပူတဲ့အဝတ်အစားတွေနဲ့ဖုံးလွှမ်းပေးထားရတယ်သဘောတဘာဝကမရှိဘူးလားနောက်တစ်ခါညောင်းနေညာတယ်ဆိုရင်ပရိမတ်ဒနာဓမ္မနှိမ့်နယ်ပေးရတယ်သဘောတဘာဝကမရှိဘူးလားနောက်ဆုံးဗေဒနာဓမ္မပျို क्वे ခြင်းသဘောကမရှိဘူးလားဝိတန္တနာဓမ္မနောက်ဆုံးပျက်စီးခြင်းသဘောကမရှိဘူးလားရိုးရိုးလေးပဲစဉ်းစားခိုင်းလိုက်ရုပ်ကာယပေါ်မှာဆွဲလန်းတဲ့အဆွဲလန်းကိုဖြေရော့ဖို့အတွက်နော်အခြေခံမြတ်စွာဘုရားကမိမိတို့ရရှိထားတဲ့ရုပ်ဟာတတိရတဲ့ရုပ်လည်းဒီတိုင်းပဲရှင်ပြန်ရတဲ့ရုပ်လည်းဒီတိုင်းပဲစေကျေဝရမင်းရတဲ့ရုပ်လည်းဒီတိုင်းပဲပညာမတတ်တဲ့သူရတဲ့ရုပ်လည်းဒီတိုင်းပဲပညာတတ်တဲ့သူရတဲ့ရုပ်လည်းဒီတိုင်းပဲဒီဖြစ်စဉ်နဲ့လွတ်ရလားမလွတ်ဘူးရုပ်တဘာဝအားလုံးကဒီတိုင်းပဲတိဆောက်ထားတယ်ဆိုတော့အဲ့ဒီလိုတိဆောက်ပြီးရင်မြတ်ဗုဒ္ဓကတော၁၁တော်နဲ့တခါအစွဲလန်းကိုထပ်ပြီးတော့ဖြေရှင်အဲ့ဒီလိုသဘောတရားတွေရှိတဲ့ရုပ်အစုဝေးနော်ရူပီစာတုမဘုဒ္ဓကောမာတာပိဋကတံဘောဩဒနာကုံမသူစာရောနော်အာနိသုသာရဏပရိမတ်ဒနာဗေဒနာဝိတန်တနာဓမ္မောလို့ဒီသဘောတဘာဝတွေရှိတဲ့ရုပ်ခန္ဓာကိုယ်ကြီးကိုအဲ့ဒီလိုမြင်ပြီးဆိုရင်နော်ဘာတွေ့လာမလဲနေဆာနဲ့အာနိသဘာသဘောတွေ့လာမလဲအာနိသသဘောကိုတွေ့လာမလဲပြောင်းလဲမှုဖြစ်စဉ်ရှိတဲ့ကနေဆာဖြစ်လို့လားအာနိသဖြစ်လို့လားဒီကရဏယေကြည်ဖြစ်စဉ်ကနေဒီလောက်ထိကြီးထွားလာတယ်ခု10နှစ်သားနဲ့ခုနဲ့တူသေးရဲ့လားအနှစ်20နဲ့ခုအနှစ်30နဲ့တူသေးရဲ့လားမတူတော့မတူတဲ့ဖြစ်စဉ်ကြည့်လိုက်တဲ့ကနေဆာလားအာနိသလားဒါဆိုရင်ဒီယုတ်ကာယကြီးကိုနေဆလို့ရှုရမှာလားအနေဆလို့ရှုရမှာလားဒါကြောင့်အနေဆတော့မမြဲသောအဖြစ်ရှုတယ်ဉာဏ်နဲ့ရှုတယ်ရိုးရိုးလေးကြည့်ခိုင်းတာဝိပဿနာဆိုတာဉာဏ်နဲ့ခန္ဓာကိုစောင့်ကြည့်တဲ့အလို့နေရမလို့ဘူးအားဖို့မလို့ဘူးတွိုင်းလာရင်ကိုယ်ဉာဏ်ရှိဖို့ပဲဆိုတယ်အတိတတိတတိတံပစီညီနာတမနာကတော့ဒီလိုဖျားပေးတဲ့အတိရှိပြီဆိုရင်တတိလေးနဲ့အဲ့ဒီအတိပေါ်တွန်းပေးတဲ့နေရမလို့ဘူးခါမလို့ဘူးအချိန်မလို့ဘူးအားဖို့မလို့ဘူးဟုတ်ပြီလားဉာဏ်နဲ့စောင့်ကြည့်ခိုင်းတာပဲဉာဏ်နဲ့တတိလေးနဲ့ကပ်ပြီးတော့ဉာဏ်နဲ့စောင့်ကြည့်အဲ့တော့မိမိရဲ့ရုပ်ကာယကိုနော်ဆွဲလန်းနေတဲ့အဆွဲလန်းနေပြေရော့သွားအောင်ဆိုရင်မိမိကနှိမ့်စထင်လို့ဆွဲလန်းတာတကယ်တော့ तू ကသူ့သဘောကနှိမ့်စဟုတ်ရဲ့လားအနှိမ့်စဆိုရင်ကိုယ့်ရဲ့မှာဆွဲလန်းမှုတစ်ချက်ရော့မသွားဘူးလားကဲအဲ့တော့ဒ ဒီနေစာမှာမဟုတ်ဘူးဆိုရင်မမြဲမှမမြဲဘူးဆိုရင်ဒုက္ခသဘောနဲ့ဒုက္ခသဘောဘယ်ကပဲအာသာချက်ဖြစ်သွားမလဲဒါဆိုရင်မိမိရဲ့ရုပ်ကာယကြီးကိုဒုက္ခတုံဒုက္ခခဲကြီးလို့ရှိမလားဒုက္ခတုံဒုက္ခခဲလို့ရှိမလားဒုက္ခတုံဒုက္ခခဲလို့ရှိမယ်နောက်ကဒီခန္ဓာရုပ်ကာယကြီးကိုတခါရောဂတော့တဲ့ယောဂအားဖြင့်လည်းရှုရမယ်ဘာအားဖြင့်လည်းရှုရမလဲနော်ယောဂဆိုတာကဒီခန္ဓာကိုယ်မှာနော်ယောဂဝေဒနာတွေဖြစ်စည်းလာရင်နာကျင်မှုသဘောတရားမရှိဘူးလားဒီအားလည်းပဲယုတ်ကာယနဲ့ကင်းပြီးတော့ဖြစ်လို့ရရင်လားအဲယုတ်ကာယဟာယောဂလိုထိုးကျင့်နှိမ့်ဆက်တတ်တဲ့သဘောတဘာဝရှိတယ်နာကျင်ကြိုက်ခဲတတ်တဲ့သဘောတဘာဝရှိတယ်ယောဂတုံယောဂခဲကြီးလို့အောင်မေဟုတ်ပြီလားနောက်တစ်ခါခန္ဓာတော်အိုင်းအမှန်အဖြစ်ဦးဇင်းတို့တက္ကမကြီးခလုတ်တိုက်လို့ပဲဖြစ်ဖြစ်ဆူးဆူးလို့ပဲဖြစ်ဖြစ်တခါတလေဒီခန္ဓာကိုယ်မှာပြည်မှုတွေပါလေမရှိဘူးလားပြည်ဒီပါတယ်အထဲမှာအပြင်းမထွက်သေးပဲတဲ့အထဲမှာတော့တည်နေပြီဆိုရင်ပြည်ဒီမကြိုက်ဘူးလားအဲ့ဒါကိုအိုင်းအမာလို့ခေါ်တယ်အထဲမှာပြည်ကျဲတဲ့အနာကိုအိုင်းအမာလို့ခေါ်တယ်အဲ့ဒီအိုင်းအမာရှိနေရင်ခန္ဓာကိုယ်ကတစ်စစ်စစ်နဲ့ကြိုက်ရတယ်အဲ့တော့ဒီရုပ်ကာယကြီးကလည်းပဲအဲ့ဒီလိုအိုင်းအမာလို့ပဲတစ်စစ်စစ်နာခြင်းကြိုက်ခဲခြင်းသဘောရှိတယ်ဒါကြောင့်အိုင်းအမာလို့အနာနော်ဒီလိုယောဂမျိုးလို့နော်အိုင်းအမာလို့လည်းရှုပါတဲ့တန်ရတော့တဲ့ညာညောင်းလို့လဲရှုကဲဦးဇင်းတို့ကတော့ဆူဆူးမယ်ပေါ့ဦးဇင်းတို့ပမာပြီမှာတော့ခဏမစီပဲသွားရဆူဆူးတာတို့စသည်အားဖြင့်เนาะတန်လေးတွေနှင်းစီတန်လေးတွေပါလေကရင်ဆူဆူးတာတို့မရှိဘူးလားအမဆူဖျားလေးရအထဲမှာများစိတ်ဝင်သွားပြီဆိုရင်အဲ့ဒါအဲ့ဒီဆူဖျားလေးကိုညောင်းလို့ခေါ်တယ်ဘာလို့ခေါ်လဲညောင်းအဲ့ဒီညောင်းကအထဲမှာဆူဝင်လေးပို့ပြီးတော့နာကျင်ခံခဲ့လေးမဖြစ်ဘူးလားယုတ်ကာယဟာလည်းပဲယုတ်ကာယရှိတဲ့ရဲ့ဒီစူးညောင်းလို့ပဲနာကျင်ခံခက်တဲ့သဘောတရားအများဆုံးရှိတယ်လို့အောက်မိတာအခတော်တဲ့အဲ့တော့ဆင်းရဲတဲ့သဘောတရားအဖြစ်လည်းပဲရှုပါအဲ့တော့ဒီဘောဦးဇင်းတို့ကဓမ္မတွေညောင်းလာတော့ကိုယ်ပဲပြင်ပေးလိုက်ရထိုင်လာညောင်းတော့ရက်ပေးရတယ်ရက်တာညောင်းတော့ထိုင်ပေးရတယ်ဣရိယာပုတ်တစ်ခုနဲ့တစ်ခုပြင်းမနေရဘူးလားအဲဒီလိုပြင်းနေဆိုတာကเนาะဒီမပြင်းလို့ရှိရင်ဆင်းရဲမှုကမပေါ်ဘူးလားပေါ်လားပေါ်တော့အဲ့တော့ဒီယုတ်ကာယရဲ့အစ်စ်ဟာဆင်းရဲတော့အနေထားကိုလည်းမြင်အောင်ကြည့်အာဘာဒတော့အနာအဖြစ်နော်အာဘာဒတော့အမြဲမပြတ်နော်နာကျင်နှိမ့်ဆက်နေတဲ့အနာအဖြစ်လည်းပဲရှုပါပရတော့သူစိမ့်ပြင်ပါအဖြစ်ကဲကိုယ်ဒုက္ခပေးတဲ့လူဆိုတာကတကယ်နော်ကိုယ်နဲ့ရင်းချတဲ့နော်အတွင်းလူဆိုတာကတိတ်ဒုက္ခမပေးဘူးများသောအားဖြင့်ဒုက္ခပေးကြတာကတစိမ့်တွေကဒုက္ခပေးသလိုပဲတဲ့ဒီယုတ်ကာယကြီးကလည်းပဲကိုယ့်ကိုဒုက္ခပေးနေတယ်ဆိုတော့အတွင်းလူဟုတ်ရလားဒီယုတ်ကာယရှိနေရောနာကျင်ကြိုက်ခဲမှုတွေကမဖြစ်ခြင်းနဲ့မဖြစ်ခြင်းတွေပဲနေလို့ရရလားသူ့တဘာဝနဲ့သူအကြောင်းဖောက်ပြန်သွားပြီဆိုရင်နာကျင်ကြိုက်ခဲတဲ့သဘောတရားတွေပေါ်လာပြီဆိုတော့ကိုယ့်ကိုနှိမ့်ဆက်နေလို့ဖြစ်မနေဘူးလားနေစနေလို့ဖြစ်တယ်ဆိုရင်အတွင်းလူကိုယ့်ရဲ့လူယုံဆိုတာကိုယ့်ကိုဒုက္ခပေးရထုံးတာမရှိဘူးတစိမ့်ပြင်ပပုဂ္ဂိုလ်ဆိုရင်ဒါကိုယ်နှိမ့်ဆက်ရထုံးတာရှိတာခုကြတော့ဒီယုတ်ကာယကြီးဟာအเจ้าမညီညွတ်ရင်ဖောက်ပြန်ပြည့်စည်ပြီးတော့ကိုယ့်ကိုနှိမ့်ဆက်တယ်ဆိုတဲ့ဟာဒီယုတ်ကာယကြီးဟာကိုယ့်ရဲ့အတွင်းလူတဖွဲ့ဟုတ်သေးရဲ့လားတစိမ့်ပြင်ပလို့ဆံမနေဘူးလားတစိမ့်ပြင်ပတဖွဲ့ဖြစ်နေတယ်အဲ့ဒီလိုတစိမ့်ပြင်ပအားဖြင့်လည်းပဲရှုတယ်နောက်တစ်ခါပလောကတော်ဒီခန္ဓာကိုယ်ကြီးဟာအကြောင်းဖောက်ပြန်သွားပြီ။တော့ဆန့်ကျင်တဲ့အကြောင်းတွေတွေ့ပြီဆိုရင်တစားပြီးပြိုကွဲပျက်စီးတတ်တဲ့သဘောတဘာဝတွေရှိတယ်။အချိန်မီအဲ့ဒီလိုပျက်စီးကြေမွသွားနိုင်တယ်။ဒီလိုပလောကတော့ပယံပယပျက်စီးတတ်တဲ့သဘောတော်အပြင်နဲ့ရှုတယ်။တုံညတော့เนาะအဂိဝဒနာမင်းထင်သလိုဒီခန္ဓာကိုယ်ထဲမှာမပြက်မစီးအမြဲတည်တဲ့အတ္တဆိုတာတကယ်မရှိဘူးတဲ့။မင်းထင်တဲ့အတ္တကောင်ဝိညာဉ်ကောင်လက်ပြကောင်ဆိုတာစိတ်သုံးနေတဲ့ယုတ်ကာယကြီးတဲ့ဒါကြောင့်တုံညတော့တကယ်အနှစ်သာရအမတိအတ္တမှကင်းစိတ်နေတဲ့ယုတ်အစုဝေးလို့အဲ့ဒီလိုလဲရှုအနတ္တတော့အနှစ်အသာမရှိတဲ့เนาะယုတ်ခန္ဓာကြီးလို့ပဲရှုအဲ့ဒီလိုရှုမှတ်နေရင်ဒီယုတ်ကာယအပေါ်မှာဆွဲလန်းနေတဲ့အဆွဲလန်းကြီးပြေလျော့သွားလိမ့်မယ်ဒီယုတ်ကာယအပေါ်မှာဆွဲလန်းနေတဲ့တဏှာဥပါဒံကြီးပြေရော့သွားလိမ့်မယ်ပယ်လာဆိုင်လိမ့်မယ်အဲ့ဒါဆိုရင်ပယ်နိုင်သလောက်ချမ်းသာဒုက္ခဆိုတာပေါ်တယ်နော်ဟုတ်ပြီလားနော်မိမိတို့ယောဂ ਾਇ ရအပေါ်မှာအပြင်းထန်ဆက်ဒါကြောင့်နော်ပြီးခဲ့တဲ့ဘက်ကတင်တဲ့အဂိခံတော်ဓာတုခံတော်ပမတုတ်ထဲမှာဟိုကန်းဒီကန်းညိနေတယ်ကန့်နေတယ်ဆိုရင်လည်းပဲနော်ပင်တဲ့သမုဒ္ဒရာလည်းရောက်နိုင်ပါမလား ဒီယုတ်ခန္ဓာအစ္ဆဒယုတ်ခန္ဓာဗိဒ္ဓယုတ်ခန္ဓာဟိုဘက်ကန်းဒီဘက်ကန်းကိုညှိတယ်ကတ်တယ်ဆိုတာကခန္ဓာရဲ့သဘောကိုအမှန်တိုင်းသိလို့လားမသိလို့လားအခုဒီအတိုင်းရှုခိုင်းတာကခန္ဓာရဲ့သဘောကိုလုံးကြံပြီးတော့ရှုခိုင်းတာလားတကယ်အရှိအမှန်ကိုရှုခိုင်းတာလားအရှိအမှန်ကိုရှုခိုင်းတာလုံးကြံပြီးတော့ရှုခိုင်းတာမဟုတ်ဘူးအရှိအမှန်ကိုရှုခိုင်းတာဖြစ်တဲ့အတွက်ကြောင့်ဒီခန္ဓာရဲ့အဖြစ်မှန်တွေသိပြီဆိုရင်စွဲကျင်စရာတတ်မဲ့ချက်ကြီးကောင်းသေးရဲ့လားမကောင်းတော့ဘူးဆိုတော့အစွဲလန်းတွေပြေရော့မသွားဘူးလားအစွဲလန်းတွေပြေရော့သွားရင်ဒီအစွဲလန်းကြောင့်နောက်ဆက်တွေဖြစ်ပေါ်လာမယ်နော်ဒုက္ခသစ္စာဝိမိစ္ဆာဆိုတာမငြိမ်းဘူးလားငြိမ်းလားနော်မြတ်ဗုဒ္ဓသည်ဒီဝိမုတ်တိဒုက္ခလမ်းစဉ်ကိုတွေ့ဖို့အတွက်လက်တယ်ရှာတာ၄သိင်ရှင်တဲ့ကဘာတသိန်းရှာခဲ့ရတယ်ဖျားဖြစ်ပြီးတဲ့ခါမှာပထမဆုံးဥဒန်းကျွေးတဲ့ခါမှာနော်ဦးဇင်းတို့တရားကမာတွေဖုန်းကြီးတွေတင့်ပြီးတော့မြတ်စွာဘုရားရုပ်ပွားဆင်းလို့တော့အနေကစားတင်ကြွတော်မူပါဗျာလို့ပြင့်တဲ့အခါတန်ဃာတော်ရှင်မြတ်တွေအနေကစားတင်ကြတဲ့အခါအနေကဇာတိတန်တာရံတန်တာဝိတ္တအာနိဗ္ဗိတံဆိုတာမကြားဘူးလားကြားတယ်နော်အဲ့ဒီဟာကဘာလဲဆိုရင်မြတ်စွာဘုရားရဲ့ဘုရားဖြစ်ပြီးပြီးချင်းပထမဆုံးကျူးရင်တဲ့ဥဒံစကားဘုရားအဖြစ်သို့ရောက်တော်မူပြီးချင်းနှုတ်တော်ကနေမြတ်ပြီးတော့ပထမဆုံးကျူးရင်တဲ့ဥဒန်းစကားကိုဖရာကူစားတန်ဃာတော်တွေကရုပ်ပွားပြီးတော့ဒီဖရာကိုတက်ရှိတင်ကြဖရာလို့အောက်မေ့ပါမယ်လို့အတိမတ်ပြုတဲ့သဘောအဲ့ဒါကိုအနေကစားတင်တယ်လို့ခေါ်တယ်အနေကစားတင်မှဒီဆင်းသူကရုပ်ဖရာဖြစ်တာဟုတ်ရဲ့လားမဟုတ်ဘူးဖရာကူစားဖရာပထမဆုံးဖြစ်ပြီးပြီးချင်းနော်နှုတ်တော်ကနေဥဒန်းကျူးရင်တဲ့ဥဒန်းစကားကိုတန်ဃာတော်တွေကရွတ်တာအဲ့ဒါကိုပဲအနေကစားတင်တယ်လို့ပြောတာအဲ့ဒီမှာပါပဲအနေကစားတိတန်တာရံတန်တာဝိတ္တအာနိဗ္ဗိတံကဟကာရကဝေတံတောဒုက္ခစာတိပုဏ္ဏပုဏ္ဏံငါဟအသိမကဘဝပေါင်းများစွာရေးတွက်လို့မရအောင်ဘဝပေါင်းများစွာဒီတန်တရာကြီးထဲမှာကျင်လည်ခဲ့ရပြီတန်တရာကြီးထဲမှာဘဝပေါင်းများစွာကျင်လည်ရင်းနဲ့ဇာတိဒုက္ခသရဒုက္ခမရဏဒုက္ခဆိုတဲ့ဒုက္ခဖြစ်စဉ်ကြီးထဲမှာလည်လာခဲ့ရပြီဒုက္ခတွေလည်းအထက်ထက်ရောက်ခဲ့ပြီအဲ့ဒီဒုက္ခတွေရပ်ဖို့အတွက်ဒီဒုက္ခရဲ့လက်တည်တည်းခါဘာလဲဆိုတာကိုရှာလာအခုမှပဲတွေ့တယ်အဲ့ဒီဒုက္ခရဲ့လက်သက်တရားခံသည်ဆွဲလမ်းမှုဥပါဒံတဏှာဥပါဒံကဟကာရကဒိဋ္ဌောတိနော်အဲ့ဒီဘဝခန္ဓာအိမ်တွေကိုနော်ရအောင်တီထောင်ပေးတဲ့အဓိကလက်သက်တရားခံသည်ဘဝခန္ဓာအိမ်တွေကိုဆောက်ပေးနေတဲ့တရားအရာဝတ္ထုသည်တဏှာဆိုတဲ့လက်သမားသာဖြစ်တယ်တဏှာဆိုတဲ့ဆွဲလမ်းခြင်းလက်သမားကဘဝခန္ဓာအိမ်တွေကိုလိုချင်ခဲ့တဲ့အခါကျတော့သူ့အလိုကြဘဝခန္ဓာတွေကမပေါ်လာဘူးလားပေါ်လာလားလူခန္ဓာအခုဆွဲလန်းတော့လူခန္ဓာမပေါ်ဘူးလားနတ်ခန္ဓာလူကျင်တော့နတ်ခန္ဓာမပေါ်ဘူးလားအဲ့တော့ဘယ်ခန္ဓာပဲပေါ်ပေါ်တိရိစ္ဆာန်ခန္ဓာပဲပေါ်ပေါ်လူခန္ဓာပဲပေါ်ပေါ်နတ်ခန္ဓာပဲပေါ်ပေါ်ပြမခန္ဓာပဲပေါ်ပေါ်ဘဝတန်တရားထဲမှာပေါ်လာသည်မခန္ဓာမှန်သည်သည်ဇာတိသာမရဏနဲ့ကင်းလို့ရရလားဇာတိသာမရဏနဲ့ကင်းလို့မရရင်သောကပရိဒေဝဆိုတာမလာဘူးလားလာလားဒုက္ခဖြစ်စဉ်ကြီးဟာရနိုင်မလားခန္ဓာဖြစ်စဉ်ကြီးလာရင်ဒုက္ခဖြစ်စဉ်ဆိုတာမလာဘူးလားအဲ့တော့ဒီခန္ဓာဟိုတီထောင်ပြီးတဲ့အဓိကလက်သက်တေခံဒီအဲ့ဒီခန္ဓာရဲ့အဖြစ်မှန်တွေကိုမတိဘဲနဲ့ဆွဲလန်းထားတဲ့တဏှာဥပါဒံဟုတ်ပြီလားအဲ့ဒီတဏှာဥပါဒံကအဲ့ဒီခန္ဓာအိမ်တွေကိုတီဆောက်ပေးနေတာအဲ့တော့အခုတော့ငါဖျားပြီဤခန္ဓာရဲ့လက်သက်တေခံဖြစ်တဲ့တဏှာလက်သမားကိုအခုတွေ့ပြီငါအဲ့ဒီတဏှာလက်သမားကိုမဉ္ဇဉ်လေးရဲ့ဖုန်ဉ္ဇဉ်လေးရဲ့တို့ပြည့်အကျွမ်းမဲ့ပယ်တတ်နိုင်ပြီဒါကြောင့်ငါမှာခန္ဓာအိမ်မရှိတော့ဘူးနောင်လာမဲ့ခန္ဓာဝန်ပြီးစာငြိမ့်ပြီဆိုတော့တောကပတိကအကုန်မငြိမ့်ဘူးလားငြိမ့်တာအဲ့ဒါဝိမုတ်တိဒုက္ခအဲ့ဒါဘာဒုက္ခလဲအဲ့ဒါဦးဇင်းတို့တရားဓမ္မတွေတရားရှာတယ်ဆိုတာအဲ့ဒီဝိမုတ်တိဒုက္ခကိုရောက်အောင်အဲ့ဒီတရားရှာရတာဒီနေ့ဘဝရဲ့အနှစ်သာရတရားကိုရှာတယ်ဆိုတာဒီလိုမျိုးအဲ့တော့ဘယ်လိုရှာမလဲမိမိရရှိထားတဲ့ရုပ်ခန္ဓာကိုဆွဲလန်းနေတဲ့တဏှာကိုဖြေလျှော့ခြင်းလဲဆိုရင်ဒီနည်းနဲ့ဖြေလျှော့ပထမဆုံးခန္ဓာရဲ့ဖြစ်စဉ်လေးကိုကြည့်ဒီရုပ်ခန္ဓာသည်ရူပီကံကြောင့်စိတ်ကြောင့်ဥတ္တရာအာရကြောင့်ဖြစ်တဲ့ရုပ်အစုဝေးဖြစ်တယ်မဟာဘူတိကောသတုမဟာဘူတိကောအဲ့ဒီရုပ်ထဲမှာလည်းပဲအဓိကအထဲကောမာကကဓာတ်ကြီးဘယ်နှပါးလဲ၄ပါးဒီနော်ဒီယုတ်ကံအရပဲဒီတိုင်းကြီးထွားလာတာမဟုတ်ဘူးမိဘနှစ်ပါးတို့ရဲ့တုပ်သွေးအကူအညီမပါဘဲနဲ့ရောရရလားမိဘနှစ်ပါးတို့ရဲ့တုပ်သွေးပုံမှာတည်မီပြီးကြီးထွားလာရတယ်ပြီးရင်နေ့စဉ်စားသောက်နေတဲ့အစာအာဟာရတွေနဲ့ရောกินလို့ရရလားမရဘူးပြီးတော့မြဲတဲ့သဘောမမြဲတဲ့သဘောကြီးလိုက်တော့အရွယ်အားပြောဆိုတော့ပြောင်းလဲနေတဲ့ဟာအိသဓမ္မလားအနိသဓမ္မလားဒီခန္ဓာကိုယ်ကဒီတိုင်းထားရင်မတင့်တယ်တဲ့အတွက်အဝတ်အစားတွေနဲ့ဖုံးအုပ်ပေးထားတဲ့သဘောတဘာဝကမရှိဘူးလားအဲနောက်တစ်ခါနော်ဒီလိမ့်ကြံပေးရတယ်ခြေလေပေးရတယ်ဖီလင်းပေးရတယ်နှိမ့်နေပေးရတယ်ဆိုတဲ့သဘောတဘာဝတွေမရှိဘူးလား ဗေဒနာဓမ္မပျက်စီးတတ်တဲ့သဘောတဘာဝမရှိဘူးလားဝိဒန္ဒနာဓမ္မနော်ပြိုကွဲတတ်တဲ့သဘောတဘာဝရှိတယ်ဆိုတော့ရိုးရိုးလေးတွေးပြီးရင်ဒီခန္ဓာကိုယ်ကြီးကိုရောဂနဲ့အနိစ္စနော်နော်အနိစ္စတော့ဒုက္ခတော့ယောဂတော့ခန္ဓာတော့တဏ္ဍတော့အဂတော့အာဘာဒတော့ပရတော့ပလောကတော့တုံညတော့အနတ္တတော့တို့နော်အနိစ္စတော့အနိစ္စအားဖြင့်အဲ့ဒီလိုတော်ဆုံးတဲ့စကလုံး17မျိုးနဲ့တမျိုးမျိုးကိုနိုင်တဲ့လောက်ရှုတာပေါ့နော်အဲ့ဒီလိုရှုတာကိုတော17တော်နဲ့ရှုတယ်လို့ခေါ်တယ်အဲ့ဒီတော17တော်ကိုပြန်ပြီးအချင်းချုပ်လိုက်ရင်အနိစ္စဒုက္ခအနတ္တသုံးချက်ပဲတွေ့အဲ့ဒီကျမှနော်နော်ဒုက္ခတော်ရောဂတော်ကန္တတော်တဏ္ဍတော်အခါတော်အာဘာဒတော်နော်အဲနော်ဒီထိဟာဦးဇင်းတို့တကတော့ပရတော်ထိဟာဒါဒုက္ခတဘောနော်ပလောကတော်နဲ့အနိစ္စတော်ဟာအနိစ္စတဘောတုံညတော့နဲ့အနတ္တတော့ဟာအနတ္တတဘောအဲ့တော့ဒီတောဆက်တဲ့တော့ကိုထပ်ပြီးတော့ပြန်ချုပ်လိုက်ရင်အနိစ္စလက္ခဏာဒုက္ခလက္ခဏာအနတ္တလက္ခဏာလက္ခဏာကြီးဘယ်နှပါးနဲ့ရှုရတာတော့အဲ့တော့မိမိရဲ့ရုပ်ကာယကြီးကိုလက္ခဏာကြီးဘယ်နှပါးနဲ့ရှုခိုင်းတာတော့သုံးပါးနဲ့ရှုခိုင်းတာဒါကြောင့်တော့ရူပံအနိစ္စဒုက္ခအနတ္တနေတာမမနေတော့မသမီနာမေတော့အတ္တနော်အချင်းချုပ်လိုက်ပြီဆိုရင်ရူပံမိမိရရှိထားတဲ့ရုပ်ခန္ဓာကြီးဒီအနိစ္စအငြင်းမရှိပါတော့ဒုက္ခဆင်းရဲခြင်းဖြစ်ပါ၎င်းအနတ္တအစိုးမရအနှစ်သာရအခိုင်အမာမရှိအနတ္တတရားပါ၎င်းနေဓမ္မမှဒါကြောင့်ငါဤဥစ္စာမဟုတ်ပါ၎င်းနေသောအမတ္တမိငါမဟုတ်ပါ၎င်းနမေသောအတ္တငါဤအတ္တကောင်မဟုတ်ပါ၎င်းအဲ့တော့ရူပံအိဋ္ဌံဒုက္ခအနတ္တနေဓမ္မမှနေသောအမတ္တမိနမေသောအတ္တမိမိရဲ့ရုပ်ကာယကြီးကိုအာယုံပြုပြီးတော့အဲ့ဒီလိုလေရှုမှတ်နေနေဆိုရင်ရုပ်ကာယရုပ်ခန္ဓာကြီးပေါ်မှာဆွဲလန်းနေတဲ့ဆွဲလန်းတဏှာဥပါဒမတတ်နိုင်ဘူးလားတတ်နိုင်လားအဲ့တော့ခန္ဓာရဲ့အပြစ်တွေကိုမြင်အောင်ကြည့်လိုက်တဲ့အခါမှာခန္ဓာရဲ့အပြစ်တွေကိုတွေ့တော့ရုပ်ကာယကြီးကအနိစ္စဒုက္ခအနတ္တလက္ခဏာကြီး၃ချက်နဲ့ဆက်ဆက်နေတဲ့အတွက်ကြောင့်ဘာသစ္စာဒုက္ခသစ္စာနော်အဲ့ဒါဒုက္ခသဘောတဘာဝတွေမတိဘဲနဲ့လိုချင်နေတဲ့တဏှာလောဘကဘာသစ္စာသမုဒယသစ္စာအဲ့တော့ဖျားပြီးတဲ့ဉာဏ်မျိုးလုံးနဲ့အခုရုပ်ကာယကြီးကိုတောဆက်တော်နဲ့ကြည့်လိုက်တဲ့အခါကျတော့လိုချင်စရာကောင်းသေးရဲ့လားလိုချင်စရာမကောင်းဘူးလို့သိတဲ့အသိဉာဏ်ကမေဂသစ္စာအဲ့ဒီလိုတည်တော့အဲ့ဒီယောဂာကြီးကိုမလိုချင်ဘူးလိုချင်တဲ့တဏှာမငြိမ်းဘူးလားအဲ့ဒါနိရောဓသစ္စာဝိမုတ်တိဒုက္ခပထမစတွေ့တာပဲမြတ်စွာဘုရားရဲ့တရားဟာအကန်းယုံခိုင်းတာမဟုတ်လက်တွေ့ဒီလိုတွေ့ရင်ဒီလိုအိပတိကောတဏ္ဍိဋ္ဌိကောကျင့်သူတွေတွေ့တယ်လည်းမကျင့်ရင်မတွေ့ဘူးတရားကုန်လို့ခြောက်တယ်ဘာလို့မှာသက်ခါတော့ဘုရားကငါဘုရားဟောထားတဲ့တရားတော်ဟာသေချာကြကြနာနာဟောထားတာတဏ္ဍိဋ္ဌိကောကိုတွေ့ဟောထားတာမင်းတို့လည်းကျင့်ကိုတွေ့မဲ့တန်တိတိကောအကာလိကောအခုကျင့်ရင်အခုချက်ချင်းလည်းငယ်အကျိုးပေါ်တယ်အကာလိကောအေပတိကောမယုံရင်စမ်းကြည့်လို့ရဲရဲကြီးဖះကအာမခံချက်ပေးတာလားဘယ်ပါတာမှမဘယ်ဖះမှမငါခေါ်ထားတဲ့တရားကိုမလို့ရဲရဲကြီးစမ်းကြည့်လို့အေပတိကောလို့ကြီးညာပြီးခေါ်တဲ့တရားမရှိမြတ်ဗုဒ္ဓလည်းနော်ဩပနိကောမိမိရဲ့ကိုယ်ထဲစိတ်ထဲမှာကတ်ထားလေးနော်ငြိမ်းချမ်းလေးသောပစ္စတံဝိရိယဘဝေညူဟိဒီလိုသိတာဟာမြတ်ဗုဒ္ဓရဲ့တရားတော်စိတ်ကူးရင်နေမဟုတ်ဘူးဖျားဆားတဲ့အရိယာသူတော်ကောင်းတွေတကယ်ကိုယ်တိုင်သိထားတဲ့တရားကုံလို့6ပါးတယောက်တရားကုံလို့6ပါးရွတ်တယ်ဆိုတာတရားကိုကြီးညိုစွာစိတ်ဒီပို့တိုးလာအောင်လို့ရွတ်ခိုင်းတဲ့သဘောပေါ့နော်ကဲဒါဆိုရင်ဦးဇင်းတို့တရားကောင်မတွေမြတ်ဗုဒ္ဓတိဒီဃနကပရပိုက်ရှင်သာရိပုတ္တရာရဲ့တူတော်မြတ်ဖြစ်တဲ့ဒီဃနကပရပိုက်ကိုသူရဲ့ဩစီရာဒိဋ္ဌိအယူဆအစွဲလမ်းဟာယုံဉာဏ်ပေါ်မှာအခြေခံပြီးမှဖြစ်လာတဲ့အစွဲလမ်းဖြစ်တဲ့အတွက်ကြောင့်မူလအကြောင်းရင်းဖြစ်တဲ့ယုံဉာဏ်တွေကိုစွဲလမ်းတဲ့တဏှာဥပါဒံဖြေလျှော့ဖို့အတွက်ရုပ်ကာယပေါ်မှာဖြေလျှော့နည်းအရင်ဆုံးခေါ်ပြီးဒါယုတ်ကမထံခေါ်တာပေါ့နော်တခါနန္တရားတွေပေါ်မှာဖြေလျှော့ဖို့အတွက်နန္တရားကိုမြတ်စွာဘုရားကဒီကနကပရဖက်ကိုအကျယ်ကြီးမင်းတို့စိတ်စေတသိက်ယုံနိဗ္ဗာန်ရှိတယ်လို့အကျယ်ကြီးဟောမနေဘူးစိတ်က89ပါးစိတ်52ပါးရှိတယ်လို့မဟုတ်ဘူးဝေဒနာစေတသိက်တစ်လုံးပဲပြောတာနော်ဒါကြောင့်တရားသိဖို့ဆိုရင်တစ်ခါတလေကျတော့အဘိဓမ္မာအကျယ်ကြီးတက်ဖို့လည်းမလိုအပ်ဘူးဟုတ်ပြီလားဒါကြောင့်တစ်ခါတလေလည်းပဲကိုသိတဲ့ကိုမှပေါ်တဲ့တရားတွေကထင်ရှားတဲ့တရားကိုအနိစ္စဒုက္ခအနတ္တလက္ခဏာကြီး၃ချက်နဲ့ဝိပဿနာဉာဏ်ရှုမှတ်နိုင်ဖို့ဟာအဓိကလိုရင်းချက်ပဲဆိုတာကိုဒီတုတ်တန်တွေကပြအခုဒီကနကပရဘိုက်ကိုနန္တရားတွေကတတ္တဝါတွေမှာနန္တရားတွေကပြောရတာအလွယ်ဆုံးကခံစားမှုဝေဒနာတရားပြောရင်လူတိုင်းနားလေအဲ့တော့အဲ့ဒီဝေဒနာနန္တရားရှုမှတ်ပုဂ္ဂိုလ်မြတ်ဗုဒ္ဓကလွယ်လွယ်လေးပဲဟောထားတယ်။အဲ့တော့ဒီကနကပြပိုက်ကိုနော်အေးတဲ့အကိဝတ္တနာတဲ့မင်းခွာတဲ့မင်းစိတ်ထဲမှာခံစားမှုဆိုတဲ့ဝေဒနာသဘောဟာ၃မျိုးပဲရှိတယ်ကွာ၃ပါးနည်းနဲ့သူပြောတာငါးပါးနည်းနဲ့မပြော၃မျိုးပဲရှိတယ်တဲ့နော်ချမ်းသာကိုခံစားမှုဒုက္ခဝေဒနာဆင်းရဲကိုခံစားမှုဒုက္ခဝေဒနာ ဆင်းရဲချမ်းသာမဟုတ်ဘဲနဲ့အလေလက်ခံစားမှုကိုအဒုက္ခမဒုက္ခဝေဒနာလို့ပါဠိလိုခေါ်တယ်။အဒုက္ခမဒုက္ခဒုက္ခလည်းမဟုတ်ဒုက္ခလည်းမဟုတ်အဲ့ဒါကိုဦးဇင်းတို့လွယ်လွယ်ပြောရင်ဥပိ္ပခာဝေဒနာ။ဘာဝေဒနာလဲ?အဲ့တော့ခံစားမှုဘယ်နှမျိုးပဲရှိလဲ?သုံးမျိုးပဲ။အဲ့တော့လွယ်လွယ်ပြောတဲ့ချမ်းသာကိုခံစားမှုဒုက္ခဝေဒနာဆင်းရဲခံစားမှုဒုက္ခဝေဒနာချမ်းသာဆင်းရဲမဟုတ်ဘဲနဲ့အလေလက်ခံစားမှုဥပိ္ပခာဝေဒနာခံစားမှုဝေဒနာဘယ်နှမျိုးရှိတော့?ကဲမင်းစဉ်းစားကြည့်တဲ့အဲ့ဒီခံစားမှုဝေဒနာ၃မျိုးတည်းကမင်းစိတ်အစဉ်မှာဒုက္ခဝေဒနာပေါ်နေတဲ့အချိန်မှာဒုက္ခဝေဒနာရှိရလားဥပိ္ပခဝေဒနာရှိရလားဘာဝေဒနာပဲရှိတယ်ဒုက္ခဝေဒနာတစ်မျိုးအဲ့အချိန်မှာဒုက္ခဝေဒနာဥပိ္ပခဝေဒနာဘယ်ရောက်နေရလို့တခြားနေရာထွက်ပြေးနေရလားဒါမှမဟုတ်သူတို့ဖြစ်ဖို့တနေရာကနေသွားစောင့်နေတာမဟုတ်ဘူးဒုက္ခဝေဒနာအကြောင်းတရားတွေလုံလောက်တဲ့အတွက်ကြောင့်ဒုက္ခဝေဒနာဖြစ်ဖို့ဖြစ်နေတယ်ဒုက္ခဝေဒနာဖြစ်နေတဲ့အချိန်မှာဒုက္ခဝေဒနာဥပိ္ပခဝေဒနာရှိရလားမရှိဘူးတခါဒုက္ခဝေဒနာဖြစ်စဉ်လေးကအကြောင်းပညာညွှန်လို့ရပ်သွားပြန်တော့ဒုက္ခဝေဒနာဖြစ်စဉ်လေးတဖြည်းဖြည်းပေါ်လာပြန်ဦးလားဒုက္ခဝေဒနာဖြစ်စဉ်ပေါ်လာပြီဟိတ်ဆိုရင်ဒုက္ခဝေဒနာရှိသေးရလားသူလည်းပဲဘယ်ရောက်သွားတော့တဏှာမှာသွားစုနေတာဟုတ်ရဲ့လားဒုက္ခဝေဒနာလည်းပဲစောစောကဒုက္ခဝေဒနာဖြစ်နေတဲ့အချိန်မှာ तू ကသူ့အလဲကြဖို့အတွက်တန်းစီစောင့်နေတဲ့သဘောတရားတဏှာမှာသွားရှိနေတာဟုတ်ရဲ့လားတဏှာကနေရှိပြီးမှပေါ်လာတာဟုတ်ရဲ့လားဟောတစ်ခုချုပ်လို့တစ်ခုပေါ်လာဟုတ်ပြီလားဒါကြောင့်ဒုက္ခဝေဒနာဖြစ်ပေါ်နေတဲ့အချိန်မှာဒုက္ခဝေဒနာမရှိဥပိ္ပခဝေဒနာမရှိဘာသာရှိတယ်အာဥပိ္ပခဝေဒနာပေါ်တဲ့အချိန်မှာအလေလက်ခံစားတဲ့ဥပိ္ပခဝေဒနာအမှုမဲ့အမှန်မဲ့နေတဲ့အာယုန်ဒီပေါ်မှာသဘောကျတာလည်းမဟုတ်ဘူးမကျတာလည်းမဟုတ်ဘဲနဲ့တာမန်အမှုမဲ့အမှန်မဲ့အချိန်တွေရှိတယ်အဲ့ဒီအချိန်တွေမျိုးကိုဘာဝေဒနာလို့ခေါ်လဲဥပိ္ပခကိုအဲ့ဒီဥပိ္ပခဝေဒနာပေါ်နေတဲ့အချိန်မှာလည်းပဲဒုက္ခဝေဒနာနဲ့ဒုက္ခဝေဒနာရှိရလားဘာဝေဒနာသာထင်ရှားရှိတယ်အဲ့တော့ရှိဝေဒနာရဲ့ဖြစ်စဉ်ကိုရိုးရိုးလေးပဲကြည့်ခိုင်းလိုက်တာအဲ့ဒီလိုကြည့်ခိုင်းတော့ဒုက္ခဝေဒနာဖြစ်စဉ်ကရောတည်ငြဲရဲ့လားဒုက္ခဝေဒနာပေါ်တဲ့အချိန်မှာဒုက္ခဝေဒနာဥပ္ပခဝေဒနာရှိသေးရဲ့လားဒုက္ခနာဒုက္ခဝေဒနာဖြစ်နေတဲ့အချိန်မှာဒုက္ခဝေဒနာဥပ္ပခဝေဒနာရှိရဲ့လားဥပ္ပခဝေဒနာရှိနေတဲ့အချိန်မှာဒုက္ခဝေဒနာဒုက္ခဝေဒနာကိုခန္ဓာမှာနှစ်ခုသုံးခုပြန်ရှိလို့ရရဲ့လားတစ်ခုပြီးမှတစ်ခုလာတာအဲတစ်ခုပြီးမှတစ်ခုလာတယ်ဆိုရင်ခံစားမှုဝေဒနာဖြစ်စဉ်ဟာမြဲလို့လားမမြဲလို့လားမမြဲတဲ့အနိစ္စလက္ခဏာကိုရှာခိုင်းတာတမင်တက်တက်လောက်ကြံခိုင်းတာမဟုတ်ဘူးတကယ်အရှိတရားကိုမြင်အောင်ကြည့်ခိုင်းတာနော်ကြည့်မြတ်စွာဘုရားကဝေဒနာကိုရှုမှတ်ပုံလေးရနော်ရိုးရိုးချင်းချင်းလေးဒါကြောင့်တဲ့အဲ့ဒီသဘောရှိတဲ့အတွက်ဒုက္ခဝေဒနာဆိုတာလည်းပဲအနိစ္စလားအနိစ္စလားအဲ့တော့သင်္ခတဒီဒုက္ခဝေဒနာဆိုတာလည်းအကြောင်းတရားတွေကညီညွတ်နေလို့လုံလောက်တဲ့အကြောင်းတရားတွေကပြုတ်ပြင်ပေးထားလို့ပေါ်လာတဲ့သဘောတဘာဝဖြစ်တဲ့အတွက်ကြောင့်သင်္ခတလားအသင်္ခတလားသင်္ခတတရားဘာတရားလဲအကြောင်းတရားတွေကပြုပြင်ပေးမှပေါ်လာတဲ့တရားကိုသင်္ခတလို့ခေါ်တယ်။ဘာလို့ခေါ်လဲ?အဲ့တော့အကြောင်းညီညွတ်မှုကိုအကြောင်းပြုပြီးမှဖြစ်ပေါ်လာတဲ့အကျိုးတရားမြတ်တာဖြစ်တဲ့အတွက်ကြောင့်ပဋိစ္စသမုပ္ပန္နအကြောင်းတရားကိုအခြေခံပြီးမှဖြစ်ပေါ်လာတဲ့တရားသဘောပဲလို့မြင်အောင်ကြည့်။ပြီးရင်ခရဓမ္မအချိန်ကြံတော့လည်းပဲအဲ့ဒီဒုက္ခဝေဒနာသဘောတွေကကုန်မသွားဘူးလား။အဲ့တော့ခရဓမ္မဘာဓမ္မလဲ?ပြီးတော့ပြက်စီးမသွားဘူးလား?ပျက်စီးသွားတဲ့ကြောင့်ပါဠိလိုပြောရင်ဝေယဓမ္မပျက်စီးတတ်သောသဘောဝေယဆိုတာပျက်စီးတာဓမ္မဆိုတာသဘောသဘောရှိတာဟုတ်လားအဲ့တော့ဒီကုံတက်ပျက်စီးတတ်တဲ့ဒီဝေဒနာဟာဆွဲမဲ့ဖွယ်ရကောင်းသေးရဲ့လားမကောင်းတဲ့အတွက်ကြောင့်ဒီခံစားမှုဝေဒနာအားလုံးဒီဝိရာဂဓမ္မတတ်မဲ့ဖွယ်ရကင်းတဲ့သဘောသဘာဝရှိတဲ့တရားနိရောဓဓမ္မချုပ်ပြောက်ပျက်စီးတတ်တဲ့သဘောရှိတဲ့တရားလို့ရှုဝေဒနာဒုက္ခဝေဒနာကိုကြည့်ကြရအောင်ဒုက္ခပြီးဝေဒနာအနိစ္စသင်္ခတပဋိစ္စသမုပ္ပန္နခယဓမ္မဝေယဓမ္မဝိရာဂဓမ္မနိရောဓဓမ္မပါဠိလိုရရင်ပါဠိလိုအနဲ့ထင်နေဆိုရင်ရှုပါဠိကြောင့်များလို့ဗမာလိုဒုက္ခဝေဒနာဆိုတာလည်းမမြဲအကြောင်းတရားတို့ဒီဖြစ်ဖြစ်အဲ့ဒီအကြောင်းကိုဆွဲယူဖြစ်ပေါ်လာတဲ့သဘောတရားရှိကုံတတ်တဲ့သဘောရှိပျက်စီးတတ်တဲ့သဘောရှိတမ်းမဲ့ဖွယ်ကင်းတဲ့သဘောရှိချုပ်ပြောက်ပျက်စီးခြင်းသဘောရှိလို့ဗမာလိုပွားကျင်နေလေပွားအဲ့ဒီလိုလေပွားရင်ပေါ့ကိုဝေဒနာပေါ်မှာအကြောင်းပြုပြီးဆွဲလန်းတဲ့တဏှာဥပါဒံမရောဘူးလားရောလားနော်ဝေဒနာကိုကောင်းတက်လိုက်ရင်ကြံတဲ့နန္တရားလည်းဒီတိုင်းပဲဖြစ်တဲ့အတွက်အကုန်လုံးကိုသဘောပေါက်သွားတာဖြစ်လို့နန္တရားမှန်တယ်နန်ခန္ဓာကိုလည်းမဆွဲလန်းတော့ဘူးအဲ့တော့ဒုက္ခဝေဒနာကိုလည်းပဲထုံနေကြတာပဲဒုက္ခပြီးကောဝေဒနာအနိစ္စသင်္ကတပရိစ္ဆသမုပ္ပန္နခေယဓမ္မဝေယဓမ္မဝိရာဂဓမ္မနိရောဓဓမ္မဥပိ္ပခဝေဒနာအတုကမဒုက္ခပြီးကောဝေဒနာအနိစ္စသင်္ကတပရိစ္ဆသမုပ္ပန္နခေယဓမ္မဝေယဓမ္မဝိရာဂဓမ္မနိရောဓဓမ္မလို့အဲ့ဒီလိုရှုအဲ့ဒီလိုရှုရင်နန္တရားတွေပေါ်မှာဆွဲလန်းတဲ့ဆွဲလန်းမှုတွေပြေလျော့သွားမယ်ဒုက္ခဝေဒနာပေါ်မှာလည်းပဲညှင်းငွေ့တဲ့နိဗ္ဗိန္ဒဉာဏ်တွေပေါ်လာလိမ့်မယ်ဒုက္ခဝေဒနာဥပ္ပခဝေဒနာတွေပေါ်မှာလည်းပဲညှင်းငွေ့တဲ့နိဗ္ဗိန္ဒဉာဏ်တွေပေါ်လာလိမ့်မယ်အ အဲ့ဒီလိုညီငွေတဲ့နိဗ္ဗာန်ကဉာဏ်တွေပေါ်လာပြီဆိုရင်စွလန်းတက်မဲ့တဲ့တဏှာဥပါဒဏ်တွေကင်းလာနိုင်မယ်စွလန်းတက်မဲ့မှုတဏှာဥပါဒဏ်ကင်းပြီဆိုရင်လွတ်မြောက်မှုချမ်းသာသင်္ချစ်သားတို့ရနိုင်မယ်ဒါဗုဒ္ဓရဲ့ဉာဏ်တရားတွေပေါ့အဲ့တော့ရုပ်တရားဉာဏ်တရားနှစ်မျိုးကိုဝိပဿနာရှုဖို့ဒီကနေ့ကပရမိတ်ကိုအဲ့ဒီလိုခေါ်လိုက်တာအဲ့ဒါကိုအဲ့ဒီချိန်မှာမြတ်ဗုဒ္ဓရဲ့နောက်ပါတော်မှာအရှင်သာရိပုတ္တရောမြတ်ကရက်ကြီးခတ်ပြီးတော့နေတာအဲ့တော့သူတူဒီကနေ့ကပရပိုက်ကိုခေါ်တဲ့တရားကိုရှင်သာရိပုတ္တကဉာဏ်လေးဆိုင်ပြီးနာရင်းနဲ့ဝိပဿနာဉာဏ်တက်ရောက်သွားပြီးတော့အဲ့ဒီမှာကြံတဲ့အထက်မဉာဏ်၃ရက်ဖွဉာဏ်၃ရက်ပေါ်ပြီးတော့တာဝကပါရမီဉာဏ်အထွတ်ထိပ်တို့အဲ့ဒီနေရာမှာပဲရောက်တာသူများအတွက်ခူးထားတဲ့ထမင်းကိုသူကခတ်စားလိုက်ရတာပဲစာထဲမှာအဲ့ဒီလိုပြတာသူတူဒီကနေ့ကပရပိုက်ကိုခေါ်တာအရှင်သာရိပုတ္တကမြတ်စွာဘုရားကိုရက်နှိခတ်ပြီးတော့ဉာဏ်လေးဆိုင်ပြီးနာဒါကဘယ်တရားမှဆိုဉာဏ်လေးစိုက်ပြီးနာရယ်နာလုံးခိုက်တယ်မှာပဲကိုယ့်ရဲ့လုံလောက်တဲ့ပါရမီဉာဏ်ရင့်တယ်လို့ဆိုရင်ဝိပဿနာဉာဏ်ဖြစ်စဉ်အတိုင်းပဲဉာဏ်စဉ်နေနဲ့တက်ပြီးတော့မဉာဏ်ဖုန်ညာဝိမုတ်တိဒုက္ခအငြင်းတက်ကိုမရဘူးလားရလားရတယ်ဒီကနေ့ခပရပိုက်ကြတော့မြတ်ဗုဒ္ဓကတကယ်အရတမဲ့ရတ္တဘုစိုက်တဲ့အထိခေါ်တာပဲဒါပေမဲ့သူကတော့သူ့ဉာဏ်နဲ့တန်ယုံသောတာပတ္တိမဉာဏ်နဲ့စိုက်တယ်ဟုတ်ပြီလားအဲ့တော့ဦးဇင်းတို့တက္ကသိုလ်မှာကြတော့အခုဘာညာဆိုင်တော့အဲ့တော့ဟောတဲ့ဘုန်းကြီးနဲ့မဆိုင်ဘူးနားတဲ့တက္ကသိုလ်မှာမဆိုင်သေးတော့အကြောင်းပါရမီမရင်သေးလို့ပဲလို့အောင်းမရမှာပေါ့ဒါပေမဲ့မဉ္ဇဉ်မျိုးစေ၊ဘုန်းညာမျိုးစေမဖြစ်ဘူးလားဒီလိုနာဘူးထားတဲ့ကြားနာဘူးထားတဲ့တက္ကသိုလ်လေးတွေအမှုမဲ့အမှတ်မဲ့ကြားနာဖူးထားတဲ့ဟာဒီတကယ်လုံလောက်တဲ့အခါမှာဖះစတဲ့သူတော်ကောင်းတွေတွေ့တဲ့အခါမှာဖះဟောလိုက်တာနဲ့တခနဲ့တန်းအသိဉာဏ်ပေါ်လာပြီးတော့ကျွတ်တန်းတန်းဝင်သွားနိုင်တယ်ဝါဒနာပါကီဖြစ်တယ်နော်ဦးဇင်းတို့ကလည်းမှဒီတော့ဝိမုတ်တိဒုက္ခကိုရှာဖွေခြင်းလေဆိုရင်ဒီနည်းနဲ့လည်းရှာဖွေလို့ရတယ်ဆိုတာကိုဦးဇင်းကဒီကနကပြပိုက်တုံနဲ့တင်ပြတာပေါ့နော်အဲ့တော့ကိုကဘယ်စရိုက်ဘယ်ဟာနဲ့လျော်တယ်ဆိုတော့ဦးဇင်းလည်းပဲပရာစီတဥစ္စာကတင်ရင်ရတာမဟုတ်တော့မသိဘူးမသိတော့ရမ်းပြီးတော့ဒီလိုပဲတင်ပြတာပဲအဲ့တော့ကိုယ်စရိုက်နဲ့လျော်တာကိုဘွားပေါ့အဲ့တော့အရင်ဘက်တော့ကတော့ဒါတော့ကံတော့ပမာတုံနဲ့အိုင်ရနာနော်ဒါပါဘောအဲ့တော့ကျင့်စဉ်တွေအတူတူပါပဲအနစ်ချုပ်လိုက်ရင်ဟုတ်လားအဲ့တော့ဦးဇင်းတို့ဒီတစ်ပတ်ဒီတုတ်ကိုပြန်ပြီးတော့အကျင့်ချုပ်မယ်ဆိုရင်အဲ့တော့ဒီကနကပြပိုက်ကိုဟောတဲ့တုတ်တံကိုပြန်ပြီးတော့အကျင့်ချုပ်မယ်ဆိုရင်စွဲလန်းမှုအစွဲလန်းအယူဆတွေလောကမှာမရှိဘူးလားအဲ့တော့ခုအယူဆနဲ့မတူလို့ကြံတဲ့ပုံစံတွေနဲ့အငင်းကုန်ဖြစ်ရတော့မယ်ဆိုရင်နောက်ဆက်တွဲပါလဲဆိုတာကြည့်နောက်ဆက်တွဲဟာငင်းကုန်ပြီးတော့ဒေါသမီးတွေပွားမယ်ဆိုရင်အဲ့ဒီအစွဲလန်းကိုဖြေလျှော့လိုက်ဒီဟာကိုလည်းပေးတယ်နော်ဒီတုတ်တံကဒါရိုးရိုးလေးစဉ်းစားပြီးတော့ဖြေလျှော့ခိုင်းတာဒါကြောင့်ဥပမာဆိုတော့ဒါကိုအကြောင်းပြုပြီးတော့ကိုယ်မိသားစုထဲမှာနော်တယောက်နဲ့တယောက်အယူဆမတူဘူးနော်လင်နဲ့နေရာအယူဆမတူဘူးသားသမီးနဲ့မိဘနဲ့အယူဆမတူဘူးကိုယ်ဟာမှန်တယ်သူယူတာမှားတယ်လို့ဆုတ်ကင်ပြီးတော့ညင်းမယ်ဆိုရင်နောက်ဆက်တွဲရလာမယ်ရလာကဘာလဲဆိုတာကြည့်ကြည့်လိုက်လို့ရှိရင်အဲ့ဒါဆိုရင်ကိုယ်ဟာလည်းမှန်မှန်ကိုသူ့ဟာလည်းမှန်မှန်ကိုညင်းမနေတော့နဲ့မဆွဲရတော့လေအဲ့ဒီယူဆဖြေရောက်လိုက်ဒီနည်းတစ်ခုရတယ်နော်ဘဝထဲမှာကျင့်လို့ရတယ်နော်ဟုတ်တယ်မလားနော်ငင်းခုံသွားတော့မယ်ငင်းခုံဖြစ်ပြီးတော့ကွဲပြတ်မှုတွေနောက်ဆက်တွဲစိတ်ခွန်းနေစရာတွေတောကပရိဒီဝမိတွေတောက်လောင်ရမယ်ဆွဲရမှုမှန်တယ်များဒီနည်းနဲ့ဖြေရှော့နောက်ဆက်တွဲအကျိုးတရားကိုလှမ်းမြော်ပြီးတော့ကြည့်ခိုင်းတာဘုရားဗုဒ္ဓဟဲ့အကျိုးကိုလှမ်းကြည့်กว่าအကျိုးကိုလှမ်းကြည့်လို့နော်ငင်းကုန်ခိုက်ရဖြစ်ပြီးတော့ရံမီးပွားမဲ့ဟာလို့ဆိုရင်အဲ့ဒီယူဆမမှန်တာမမှန်ဘူးလို့တော့တွဲပြီးတော့အဲ့ဒီဟာကိုဖြေလျှော့ပြန်မငင်းတော့နဲ့ဒါကအဲ့တော့အဲ့ဒီအစွဲလန်းဟာဒီတိုင်းအဲ့လောက်လေးနဲ့တော့ရက်မနေဘူးအဲ့ဒီစွဲလန်းမှုကဘယ်ပုံမှာခြေခံရတာလဲဆိုရင်ခန္ဓာ၅ပါးယုံနံတရားပေါ်မှာစွဲလန်းမှုကိုအခြေခံပြီးမှဖြစ်လာတာအဲ့တော့လက်တဲ့တရားကအကြောင်းရင်းဖြစ်တဲ့ယုံနံတရားပေါ်မှာစွဲတဲ့မူလအစွဲကိုတွားပြီးတော့ဖြေဖြောက်နိုင်အောင်ကြိုးစားရမယ်အဲ့မူလအစွဲကရုပ်ပေါ်မှာဆွဲလန်းခြင်းနာမ်ပေါ်မှာဆွဲလန်းခြင်းအဲ့တော့ကိုဆွဲလန်းထားတဲ့ရုပ်တည်းရဲ့သဘောတရားကဘယ်လိုသဘောတရားရှိတာလဲအယံပြီးကောကာယောရူပီသာတုမဟာဗုဒ္ဓကောမာတာပိဋိကတံဘောဩရဏကောမသူပ္ပစာယောအာတိတုသာဒနာပရိမတ်ကဗေဒနာဝိတ္တနာဓမ္မောဒီသဘောတရားတွေကိုကြည့်ပြီးရင်အဲ့ဒီသဘောတရားတွေကိုကြည့်ပြီးတော့အနိစ္စတော်နော်ရောဂတော်တဏ္ဍတော်စသည်အပြည့်တော်စတော်နဲ့တစ်ချက်ချင်းကြည့်ပြီးရင်နာမ်တိုင်းဆိုင်ရာဝေဒနာကိုလည်းပဲဒီတိုင်းပဲကြည့်ဒုက္ခပြီးဝေဒနာလိစ္ဆာတင်္ဂရာပိဋ္ဌာသမုပ္ပန္နခေယဓမ္မဝိရဓမ္မဝိရာကဓမ္မနိရောဓဓမ္မဒီလိုကြည့်အဲ့ဒါဆိုရင်မူလတရားခံဖြစ်တဲ့ယုံနံပေါ်မှာဆွဲလန်းတဲ့အဆွဲလန်းပြည့်ရော့ရင်ယုတ်တဏ္ဍမြတ်တာရှိတယ်ဒီယုတ်တဏ္ဍတွေကလည်းပဲ နော်ဒီမြဲတဲ့သဘောတဘောကမရှိတဲ့အတွက်ကြောင့်ဘာမှဆွဲလန်းစရာမရှိဘူးဆိုတော့နော်အတိညာဉ်တွေပေါ်လာလိမ့်မယ်အဲ့ဒီလိုအတိညာဉ်တွေပေါ်လာတဲ့အခါနော်ဖြစ်ပြီးပြက်နေတာတွေနဲ့ဆက်ဆက်နေတဲ့ယုတ်တဏ္ဍတွေဖြစ်တဲ့အတွက်ဒီယုတ်တဏ္ဍတွေကဖြစ်ပြက်နှိမ့်ဆက်ခံရတဲ့အတွက်ကြောင့်ဒုက္ခသစ္စာဝိနည်းစာဒါတွေကိုမသိလို့ဒိုကျင်တဲ့လောဘကတမှုရိယသစ္စာဒါတွေရဲ့အဖြစ်ကိုမြင်လာတော့လိုချင်မှုကင်းတယ်ဒီလိုရှုရမယ်လို့သိတဲ့အတိညာဉ်လေးကမဂ္ဂသစ္စာအဲ့ဒီလိုဖျားပေးတဲ့ဤအတိုင်းရှုလိုက်တဲ့အတွက်ကြောင့်ဒီလိုရုပ်ကိုလည်းပဲတောစတရောနဲ့ရှုမယ်ဝေဒနာရဲ့ဖြစ်စဉ်တွေကိုလည်းပဲမမြဲတဲ့သဘောတဘာဝတွေနဲ့ရှုကြည့်လိုက်လို့ဝိပဿနာဉာဏ်မဂ္ဂသစ္စာလေးပေါ်လာတော့တဏှာလောဘဥပါဒံလေးငြိမ်းသွားတဲ့ဏိရောဓသစ္စာကိုယ်ကိုယ်တိုင်ခံစားရမယ်ကိုယ်ကိုယ်တိုင်မျက်မှောက်ပြုရမယ်ဦးဇင်းတို့ရဲ့ဘန်းတိုင်အာလုံတော်နော်မြတ်ဗုဒ္ဓရဲ့နော်အဆုံးမကိုကြည်ညိုကိုးကွယ်စီကတ်တယ်ဆိုတာအဲ့ဒီလောက်ထိရအောင်ဘဝရဲ့အနှစ်သာရကိုထုတ်ယူနိုင်အောင်လို့ဦးဇင်းတို့ကြည်ညိုစီကတ်ခြင်းဖြစ်တယ်။ဒါကြောင့်ဒီတုတ်တော်ကဒီနေ့အဲ့ဒီလိုရှင်သာရိပုတ္ကိုရောင်မြတ်ကြီးကိုကိလေသာအာတော်ကုန်ခန့်ရဟန္တာဖြစ်သူရောက်အောင်ကျေးဇူးပြုပေးခဲ့တယ်။နောက်သူ့ရဲ့တူတော်ဒီကနကပရဘိုက်ကိုတောတပံဖြစ်အောင်ကျေးဇူးပြုပေးခဲ့တဲ့ဒီတုတ်တန်ကြီးကိုဦးဇင်းတို့ဒီနေ့ဦးဇင်းတို့တင် जा ပူချရတဲ့ကုသိုလ်ကောင်းမှုတင်တဲ့တဲ့နိုင်မှတ်သားရတဲ့ကုသိုလ်ကောင်းမှုတွေကြောင့်မိမိတို့လည်းပဲအရှင်သာရိပုတ္တနိဒုခန္ဓာယုတ်ဏတရားတို့ရဲ့အဖြစ်အပျက်ကိုအေကံသိမြင်ပြီးတော့ဝိမုတ်တိဒုက္ခလို့ခေါ်တဲ့နိဗ္ဗာန်ကိုကိုယ်စီကိုယ်စီမျက်မှောက်ပြုနိုင်ကြသောသူတော်ကောင်းများဖြစ်ပြစေဟုဆုတောင်းကြကုန်ရတော်တည်း
ဘုရားဓရုခန္တော်ဘုရားတို့ကျင်တော့ကရသဗျာအရှင်ကြီးပါဓာန်တော်ဘုရားတုံးကြီးပြောလာတွေ့လာဆိုပြီးတော့ဟောလိုက်တယ်ဓာန်တော်ကြီးကဒီလိုကဆရာပါတို့ဘုရားကဆရာပါတို့နဲ့မင်းပြီးတော့သုတ္တန်ကိုဟောပြီးတဲ့အခါကျတော့ဓာန်ကြီးဘုရားရမရတော့မသိဘူးမိနာမရောမလဲညနေတဲ့ညချောင်းသားလေးကတော့ဘုရားရတော့အခုလည်းဒီကံကံသူ့ကိုဟောပြီးတော့ဒီလိုမြတ်တဲ့ပြီးတော့ဒီကနကကိုယ်ရကတော့တရားရမယ်မသိဘူး။ဒါကအကြောင်းကြီးတဲ့တော့တပါလို့ရဆိုတော့ဒီကတော့မဆုံးဘူး။ဟိုစင်စာကြီးကိုရတော့တကယ်တရားလို့တရားမြတ်ကိုရတာ။ဒီလိုဒီကနေ့မှလည်းဦးမြတ်ဟောလိုက်တာ။ဒီလိုတော့ဒီလိုတော့ဒီကံမှလည်းရှိပါသေးတယ်။ဒီလိုလေဟောပြီးရင်းနေရဟိုဒီရဲမှလာနမ်းဆောင်ပဲနဲ့မယောင်လည်းဘုရားကဒီရတရားရရလာဒီလိုကဒီလိုတော့မရဘူးနဲ့
ကျန်တော်နဲ့ဆက်ရတာ
ပဲတရားရရဒါဝင်ပြီးတော့ခံစားပြီးတော့ပါဘူးအဲ့ဒီလိုဓာတ်ခန္ဓာကမှတော့လေဒီကငွားကြောင်သားကပဲတရားရသွားတယ်ဉာဏ်လာပြန်ပြီးတော့ဉာဏ်ရမရဘူးအဲ့တော့ဒီလိုလိုဘုရားကတရားရရရနေ
တော့ရပါလိမ့်မယ်ပါရမီဉာဏ်ညိုစေတော့ဖြစ်ပါလ
ေအဲ့ဒီလိုသုံးသက်ကတိုက်ဆိုင်လို့အဲ့ဒီကဘာတိုက်ဆိုင်လို့
အာယုံဆိုင်မှုပေါ်မှာသူကလေသူကအာယုံကိုဆိုင်သူ့ရဲ့ဉာဏ်ရသွားမှာတော့ဒီလိုတော့မဆိုင်တော့ဘူ
း။အာယုံကတော့ဆိုင်အာယုံကဆိုင်တယ်တော့သူကဒီလိုတော့ပုံလေးပါဘောလုံးရှိ
မှာဒီလိုတော့ပြောနေတယ်။အဲဒီတော့ညယုံကြည်မှုတစ်ခုကိုကိုယ်မှန်တယ်လို့ယူထားပါတယ်။အဲတော့တယောက်ကဟာမင်းဟာကြာမှားနေတယ်ရှင်။အေးဟုတ်မှာပဲငါဟာမှားရင်လည်းမှားမှာမင်းဟာလည်းငနဲ့တူတူပဲလို့ပြောလို့အောင်မှာလားပဲ။ကိုမှားလေတော့ယူဆခိုင်မှသူဟာမှားတယ်ဆိုတော့ဒီလိုအရပြောလိုက်ရမှာပေါ့
ဒီတုတ်ကိုသင်္ချာလေးပြန်ပြီးတော့အာရုံပြုကြည့်မယ်ဆိုရင်ဖះဘာလို့မှဆွဲလာတာမကြိုက်ဘူးဒီဟာမှန်တယ်လို့ဆွဲလာရင်ကိုပဲမကြိုက်တဲ့သဘောပဲအဲ့တော့ဆွဲလာမှုကယုံနာပေါ်မှာအခြေခံတာဆိုတော့အဲ့တော့အဲ့ဒီမူလအကြောင်းတရားဖြစ်တဲ့ယုံနာကိုသဘောပေါက်နေရင်ဘယ်သူနဲ့မှမငင်းခုံတော့ဘူးအဲ့တော့ဒီတုတ်ရဲ့အဆုံးမှာဘာပါလို့ဆိုတော့နော်ဒီရဟန်းတော်များဟာအရှင်သာရိပုတ္တရောမြတ်ကြီးသည်အဲ့အိမ်မှာအကျုပ်ဖြည့်ပြောဖို့လိုနေသေးတယ်ဆိုတော့နော်အရှင်သာရိပုတ္တရောမြတ်ကြီးသည်နော်ကိလေသာအာတောကုန်ခန့်ရဟန္တာဖြစ်သူရောက်တော်မူတယ်အဲ့ဒီနောက်မှာဘာလေးပါတော့ဆိုတော့နော်အဓိကအချက်လေးတစ်ချက်ပြောဖို့မိနေတယ်နော်အဲ့တော့နော်ဘာပါလဲဆိုတော့အရှင်သာရိပုတ္တရာကိုရောမြတ်ကြီးသည်ယဟန္တာဖြစ်သူရောက်တယ်ပေါ့နော်လွတ်ပြီးတော့အဂိဝတ္တနာတဲ့ဤတို့ဒီမြတ်စွာဘုရားကဒီကနကပရဘိုက်ကိုပဲပြောနေတာပါအဂိဝတ္တနာတဲ့ဒီဝေဒနာတွေပေါ်မှာဒီလိုရှုမယ်ဆိုရင်နော်ဝေဒနာတွေပေါ်မှာငြိမ့်ငွေ့လာမယ်နော်အဲ့ဒီလိုငြိမ့်ငွေ့လာပြီဆိုရင်တတ်မဲ့မှုတွေကင်းလာမယ်တတ်မဲ့မှုကင်းရင်ကိလေသာမှလွတ်မယ်ကိလေသာမှလွတ်ပြီဆိုရင် အဲ့ဒီရတမဲ့တဲ့ဘုရရတဲ့ခါမှာပိဿောက်ခဏဉာဏ်နေပေါ်ပြီးတော့ကိုကိလေသာမှလွတ်ပြီးဒိဋ္ဌကပန်းနိုင်နေရောက်ပြီဆိုတာသိတဲ့အဋ္ဌဉာဏ်နေပေါ်လာမယ်ဒါဆိုရင်ဆုံးဖြတ်ချက်ကဘာချနိုင်မလဲငါမှပဋိသင်္ဍေကုန်ပြီငါမှကျင့်သုံးစရာမြတ်သောအကျင့်ကိုကျင့်သုံးမှုအထွတ်ထိပ်ရောက်ပြီငါမှဒီတဲ့ပို့ပြီးကျင့်စရာမရှိတော့ဘူးနောက်တစ်မဲ့ဉဏ်တစ်ခုရဖို့အတွက်အာထုတ်စရာကိစ္စမရှိတော့ဘူးလို့ဆုံးဖြတ်ချက်ကိုကိုယ်တိုင်ချနိုင်ပြီအဲ့ဒီလိုဆုံးဖြတ်ချက်ချနိုင်တဲ့ကိလေသာလွတ်ပြီးတဲ့သိရှိတဲ့ယဟန်တော်နော်သူတော်စင်ပုဂ္ဂိုလ်ဆိုတာတူတယောက်နှင့်မြမပြောဆိုတော့ဖက်ပြန်ပြီးမပြောဆိုတော့မပြောဆိုတော့ဆိုတဲ့နေရာမှာအထာဂရကဘာရှင်းပြလဲဆိုတော့စကားမပြောတာမဟုတ်ဘူးတတရဒိဋ္ဌိဥစေရဒိဋ္ဌိအယူဆအစွဲလမ်းနေနဲ့ပတ်သက်ပြီးတော့ဝိဝါဒကွဲစရာစကားလုံးဝကိုမပြောတာနော်ပြန်ပြောဖို့ကိုမဟုတ်ဘူးလုံးလုံးကိုမပြောတာသူ့အယူဆလက်ခံမယ်လို့လည်းမဟုတ်ဘူးနော်လုံးလုံးကိုမပြောတော့ဘူးတဲ့မပြောတော့နင်းငခုံရတော့ဘူးတဲ့အဲ့တော့မဖြစ်မနေယဟန္တာရှင်မြတ်တွေလည်းပဲစကားပြောတယ်တရားဟောတယ်အဲ့တော့ယဟန္တာရှင်မြတ်တွေကလည်းပဲငါသည်သူသည်မြတ်စွာဘုရားလည်းပဲခြေသားတို့ငါဖျားသည်ဒီလိုသမုဒိသစ္စာစကားတွေသုံးပါလေတဲ့ဒါပေမဲ့အဲ့ဒီသမုဒိသစ္စာစကားတွေဟာဖျားရလာစတဲ့ပုံကိုယ်တွေမှာနားလေယုံအဖြစ်သာသုံးလာတာဖြစ်တယ်တကယ်တဏမာနဒိဋ္ဌိအစွဲအလန်းနဲ့စွဲလန်းပြီးတော့ပြောတာမျိုးမဟုတ်တော့ဘူးပြားစားတဲ့သူတော်ကောင်းရဟန္တာစားတဲ့သူတော်ကောင်းတွေဟာနော်လောက၌ပြောဆိုအပ်သောစကားသမုဒိသစ္စာဖြစ်လာခေါ်ပြောဆို၏တဏမာနဒိဋ္ဌိဆိုတဲ့မှားယွင်းသောအားဖြင့်စွဲမဲ့တတ်မဲ့သောအားဖြင့်သုံးသပ်ပြောဆိုမှုလုံးဝမရှိတော့ပြီလို့မြတ်စွာဘုရားကဒီကနေ့ကပြန်ပိုက်ကိုအဲ့ဒီမှာဆုံးလာနော်အဲ့တော့အဲ့ဒီဟာကိုကြည့်မယ်ဆိုရင်ဦးဇင်းတို့တကားမလေးလောကကြီးရဲ့အယူဆတွေကကဲဆောရတခါကြီးပြောတဲ့အပေါ်မှာခြေခံပြီးတော့တယောက်နဲ့တယောက်သူ့ယူဆကိုယ်ယူဆပြောကြဆိုကြဆွေးနွေးကြတယ်ဆိုတဲ့နေရာမှာကဲကိုမှားတယ်ကိုမှန်တယ်ဆိုတော့ကိုယ်စိတ်ထဲမှာရှိကြမှာပေါ့ရှိလိုက်လို့ကိုယ်ယူဆသူ့ယူဆအပေါ်မှာခြေခံပြီးငင်းရလို့နောက်ဆက်တွဲကမိတ်ပြက်ပြီးတော့ရံပွဲဖြစ်ရမှာဆိုရင်ဒါတော့မကောင်းတာသိကြတယ်အဲ့ဒါဆိုရင်သူ့ကိုအရှုံးပေးတာလည်းမဟုတ်ဘူးဘာလည်းမဟုတ်ဘူးအဲ့တော့ဒီယူဆပုံမှာလည်းမဆွဲလန်းနဲ့သူ့ယူဆပုံမှာလည်းမဆွဲလန်းနဲ့မပြောတာအကောင်းဆုံးပဲအဲ့တော့သူ့ကိုအရှုံးပေးပြီးတော့ပြောတာလည်းမဟုတ်ဘူးအဲ့တော့ဆွဲလန်းမှုရဲ့ဆိုးပြစ်ကိုစမ်းမြင်ပြီးတော့ဒီဆွဲလန်းမှုကမကောင်းမှုလို့ဖြေရော့တာပဲအဲ့တော့ကို့မှာမှားခြင်းမှန်ခြင်းဆိုတာကတော့ကို့မှာလက်တွေ့ကျင့်သုံးကြည့်လို့မှားခြင်းမှန်ခြင်းကိုလက်တွေ့ကျင့်သုံးတော့အာဖြင့်ဘုရားကဆုံးဖြတ်ခိုင်းတယ်အဲ့တော့ဦးဇင်းတို့တက္ကသိုလ်မှဒီဘာကဗုဒ္ဓဘာသာပဲသူကခရိယာမဲဆိုတဲ့ဆွဲလန်းမှုပါလေဗုဒ္ဓဘာသာလို့ဆွဲလန်းနေကြည့်ပြီလေပဲဆွဲလန်းတမျိုးလိုပဲပြောလို့ရတယ်နော်ဟုတ်ပြီလားကျင့်သုံးတာနဲ့ငါဟာဗုဒ္ဓဘာသာပဲလို့ဆွဲလန်းတာလေဒါဒီနေနဲ့ဆွဲလန်းတမျိုးပဲဟုတ်ပြီလားစကားမပြောရတာပြောတာမဟုတ်ဘူးနော်စိတ်ထဲမှာဆွဲလန်းတဲ့ဥပါဒံတမျိုးအဲ့တော့ငါတို့ဗုဒ္ဓဘာသာကအမှန်တယ်ကွာခရိယာကမှားတယ်လူစင်ကမှားတယ်ဆိုရင်ငင်းခုမဲ့ဆိုရင်သူတို့နဲ့ဦးဇင်းတို့လည်းစစ်ပွဲဖြစ်ရုံပါလေလို့တခြားနည်းရှိပါမလားဒါဆိုရင်ဖရာရဲ့ငင်းချမ်းရဲ့ဝိမုတ်တိတုကလမ်းစီကမလွယ်ဘူးလားလွယ်လားအဲအဲ့တော့နော်ကို့ဘုရားဘာသာလို့လည်းပဲဆွဲလန်းနေနေခရိယာမုစလင်ကိုလည်းဆွဲလန်းနေနေအဆွဲလန်းကင်းရိုးတာသူကြည့်ရမှာပဲလို့နားလည်ရမှာပဲဦးဇင်းတို့ဉာဏ်ပြီးတော့ဒီလောက်ပဲသုံးသပ်နိုင်ပါတယ်ဒီလောက်ပဲဖြည့်ပေးနိုင်ပါတယ်ကဲဟုတ်ပြီအဲ့တော့နေကြဖြစ်တယ်ဦးဇင်းတို့တင်တာသူတော်မြတ်ဝင်အရင်လားတရားထိုင်တာအရင်လားတရားထိုင်ဟုတ်အဲ့ဒါပဲခဏလားလိုက်ကြတော့